Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါဗျာ VOA American တန်ခါနေ2018ခုနှစ်နိုဝင်ဘာလ19ရက်စနေနေ့မနက်ခင်းစီစဉ်ကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီ။ဒိုင်းနိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ။ခုနက်ခင်းစီစဉ်ကို W တင်ဆက်ပေးမှာပါ။
ကျွန်တော်ကျော်လွန်မှာကိုဝင်းမင်းနဲ့အတူနိုင်ငံကထိတ်တန့်ရောက်တဲ့တဲ့ကိုကြီးညာတော့ရှိပါတယ်အခုမနေ့ခင်မှာဆိုလို့ရှိရင်တော့အင်ပီရောမှာသတင်းယူခွင့်ပိတ်ပင်ခံထားတဲ့ CNN သတင်းတော့ကိုသတင်းပြန်ယူခွင့်ပေးဖို့တရားရုံးကနေပြီးတော့ဆုံးဖြတ်ချက်ချလိုက်တဲ့အကြောင်းနောက်တစ်ခါမီးတွေအကြီးအကျယ်တောက်လျှောက်လောင်နေတဲ့ကယ်လီဖိုးနီးယားပြည်နယ်မှာမီးတွေကိုထိန်းချုပ်လာနိုင်နေပြီဆိုပေမဲ့လည်းသေဆုံးသူ60ကျော်ပြီးတော့600ကျော်ပျောက်ဆုံးနေရောမှာဆိုတဲ့အကြောင်းစတွေကိုကြားပါပါခင်ဗျာ
ကောင်းပါပြီခင်ဗျာအခုလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်တော့မင်္ဂလာကရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်မြန်မာနိုင်ငံလေးနဲ့ဘာတွေလှုပ်ဆောင်ပေးဖို့လိုအပ်နေပါသလဲ။န
ိုင်ငံသားတွေလာလို့ရှိရင်ဒီမှာအင်ကားကရန်ဈေးကြီးတယ်၊မြေတွေကလည်းဈေးကြီးတယ်၊အမေရိကန်အင်ဈေးလောက်တောင်ရှိတယ်ဆို
။စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာကျွမ်းကျင်သူပညာရှင်တဦးဖြစ်တဲ့ဦးကန်ထွန်းထောက်ပြပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ကနေဒုက္ခသည်တွေမြန်မာနိုင်ငံဘက်အတင်းပြန်ပို့ခရရရင်ကလေးငယ်တွေထိခိုက်မှာစိုးရိမ်နေလို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတာဝန်ရှိသူတွေကပြောဆိုလိုက်တဲ့အကြောင်းတောင်တရုတ်ပင်လယ်အတွင်းပင်လယ်ရေကြောင်းသွားလာမှုဆိုင်ရာကျင့်ဝတ်စည်းကမ်းရေးဆွဲနေရမှာထိရောက်တိုးတက်မှုတွေရှိအောင်လှုပ်ဆောင်မှုအာဆီယံကိုအမေရိကန်ကတိုက်တွန်းလိုက်တဲ့အကြောင်းအစရှိတာတွေအပါအဝင်စိတ်ဝင်စားစရာသတင်းလာတွေကိုနားဆင်ရမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
CNN သတင်းဌာနရဲ့အကြီးအကဲသတင်းတော့ Jim Acosta ရဲ့ American သမ္မတအင်ပီရိုမှာသတင်းယူပိုင်ခွင့်ရုပ်သိမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းယူပိုင်ခွင့်ကိုပြန်ပေးအပ်ဖို့ Washington DC မြို့တော်ရဲ့တရားသူကြီး Timothy Kelly ကသမ္မတ Donald Trump ဆိုတာကိုမနေ့တုန်းကပဲအမိန့်ချမှတ်ခဲ့ပါတယ်အခုလိုအမိန့်ချမှတ်ရတာကတရားဥပဒေအရအေးမယူမီအပြစ်ရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတဲ့အမေရိကန်ပြည်တော်စုရဲ့ပြင်ဆင်မှောက်အခြေခံဥပဒေပြင်ဆင်ချက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်တဲ့ပထမမြောက်ပြင်ဆင်ချက်ဖြစ်တဲ့သတင်းလွတ်လပ်ခွင့်နဲ့မဆိုင်ဘူးလို့တရားသူကြီးကပြောပါတယ်။မကြာသေးခင်ကအင်ပီရိုမှာကျင်းပခဲ့တဲ့သမ္မတ Trump ရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်း CNN သတင်းတော့ Jim Acosta နဲ့သမ္မတ Trump တို့အမေးဖြေလုပ်ကြရင်းအငင်းပွားသလိုဖြစ်ပွားခဲ့ပြီး Jim Acosta ရဲ့အင်ပီရိုမှာသတင်းရယူခွင့်ရုပ်သိမ်းခံခဲ့ရတာပါ။ဒါနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကအစိုးရကိုတရားစွဲဆိုခဲ့ပါတယ်။တရားသူကြီးTimothy Kelly ရဲ့ဆုံးဖြတ်ချက်ဟာသတင်းလွတ်လပ်ခွင့်နဲ့သတင်းလုပ်ငန်းအတွက်ကြီးမားတဲ့နေ့တစ်နေ့ဖြစ်စေခဲ့တယ်လို့ CNN သတင်းဌာနရဲ့ရှေ့နေ Tab Butro ကပြောပါတယ်။သတင်းတော့ Jim Acosta ကလည်းတရားသူကြီးရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်တဲ့အကြောင်းနဲ့သူအလုပ်ပြန်စဖို့အစဉ်သင့်မယ်လို့ပြောပါတယ်။ Donald Trump ကတော့လုံးဝလွတ်လပ်တဲ့သတင်းလုပ်ငန်းမျိုးကိုလိုလားတယ်။အင်ပီရိုမှာသတင်းယူတယ်ဆိုလို့ရှိရင်လေးစားတဲ့အမူအရာတော့ရှိရလိမ့်မယ်လို့ဆိုပါတယ်။အင်ပီရိုသတင်းယူမှုနဲ့ပတ်သက်တဲ့စီးမင်းစည်းကမ်းတွေကိုရေးဆွဲနေတဲ့ဒီစီးမင်းတွေနဲ့တရားရုံးကိုပြန်တက်မလို့ရှိရင်ပြန်တက်လို့ရှိရင်သူတို့ပဲပြန်ပြီးတော့နိုင်ရမှာပါလို့လဲသမ္မတထရန့်ကပြောပါတယ
်ကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆိုးဝါးဆုံးဖြစ်တဲ့တော်မီကိုအတော်လေးထိန်းချုပ်ငြိမ့်သက်လာနေတဲ့အချိန်မှာသေဆုံးသူကအနည်းဆုံး63ရှိပြီးနောက်ထပ်လူပေါင်း600ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ကန်ဖိုင်ယာလို့လူသိများတဲ့ဒီတော်မီလူ 28,000 နေတဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းက Paradise မြို့ထဲအလင်းမြန်ကူးဆက်သွားပြီးတပတ်ကြာအထိကယ်ဆယ်ရေးသမား900ခန့်အနေနဲ့ဒီမြို့ရင်းနဲ့အနီးအနားတစ်ဝိုက်ကပျက်စီးပုံတွေထဲမှာပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။ဒီတော်မီကြောင့် Paradise မြို့လေးတစ်မြို့လုံးနီးပါးပျက်ကျသွားခဲ့ပြီးအိမ်ပေါင်း 9,900 ပါဝင်အဆောက်အဦ 12,000 နီးပါးပျက်စီးကာနောက်ထပ်အဆောက်အဦတွေကိုလည်းဆက်ထိခိုက်မှာကိုစိုးရိမ်နေရပါသေးတယ်။ပျောက်ဆုံးနေသူအများစုကတော့မီးလောင်နေရတဲ့အခါနေထွက်ပြေးနေကြသူတွေဖြစ်ပုံရပြီးသူတို့ကိုပျောက်ဆုံးချောင်းကျင်ညာထားတာကိုသူတို့ကိုယ်တိုင်သိပုံမရကြသေးပါဘူးဘတ်မျိုးရဲရရှိကိုရီဟော်နီယာကတော့ဒီပျောက်ဆုံးနေတဲ့လူတွေစီးရင်ကိုအများသိအောင်နေရာအနှက်ကျင်ညာထားပြီးဖြစ်တာမို့ဒီပျောက်နေတဲ့သူတွေဓာရီကိုတွေ့သွားရင်သူတို့အသက်ရှင်ကျန်ရင်နေကြအောင်အာနာပိုင်းတွေစီအချောင်းကျနိုင်မယ်လို့နိုင်လိမ့်မယ်လို့ဆိုပါတယ်တကယ်တော့ကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆိုးဝါးဆုံးဖြစ်တဲ့ဒီတော်မီကြီးဟာကီလိုမီတာ950ပတ်လည်ကိုလောင်ကျွမ်းလာနေခဲ့တာဖြစ်ပါတယ်ခင်ဗျ
Wikileaks website ကိုထူထောင်သူ Julian Assange ဟာ မေရိကန်ပြည်ထောင်စုမှာဆွဲချက်တင်ခံထားရပါတယ်ဒီလိုဆွဲချက်တင်တဲ့တဲ့င်းဟာဗာဂျီးနီးယားပြည်နယ်ကဒီမသက်ဆိုင်တဲ့အမှုတစ်ခုမှာအမှတ်မထင်မှောက်ယွင်းပြီးတော့ကူးယူဖော်ပြမိရကတဆင့်ပေါ်လာတာလို့ WikiLeaks အဖွဲ့က Twitter လူမှုကွန်ရက်ကနေတဆင့်ပြောပါတယ် Julian Assange ကိုဆွဲချက်တင်ခဲ့တာကအမေရိကန်လက်ထောက်ရှိနေ Kellen Dwyer ဖြစ်ပြီးတော့ Julian Assange ကိုပြစ်မှုဆိုင်ရာညှဉ်းဆွမှုနဲ့ဖမ်းဆီးတဲ့အချိန်ထိဒီမှုကိုဆက်ပြီးတော့ထိန်းသိမ်းထားဖို့လိုအပ်တယ်လို့သူကဆိုပါတယ်ဗာဂျီးနီးယားပြည်နယ်အရှေ့ပိုင်းခင်တရားရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျော့ရှွာစတိဖ်ကတော့ဒီဆွဲချက်တင်မှုကိုတရားရုံးကမှားယွင်းပြီးတော့ဖော်ပြမိသွားတာလို့ဆိုပါတယ်။အမေရိကန်ဆိုရအရာရှိတွေကတော့ဘာမှမှတ်ချက်မပေးပါဘူး။ဩစတြေးလျနိုင်ငံသားကွန်ပျူတာပရိုဂရမ်မာဂျူလီယာဆနက်ရှာလန်ဒန်မှာရှိတဲ့ Ecuador တန်ရုံးမှာ2012ခုနှစ်ကလေးကနေထိုင်နေတာပါဆွီဒင်နိုင်ငံမှာလိမ်မိုင်းဆိုင်ရာပြစ်မှုကျူးလွန်မှုနဲ့ဂျူလီယာဆနက်တရားစွဲဆိုဆွဆွဲခံထားရပါတယ်။ဒါပေမဲ့လည်းသူကဘာအမှမမလုပ်ပါဘူးလို့ညင်ပါလေ WikiLeaks အဖွဲ့ရအစိုးရတို့ရဲ့အတွင်းသတင်းတွေကိုဖွင့်ချနေတဲ့အဖွဲ့ဖြစ်ပြီးတော့သူတို့အဖွဲ့ရဲ့လိုရဒီပေါ်မှာလည်းဝေဖန်မှုတွေအများပြားရှိနေတာပ
ါတူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးမှာဆော်ဒီသတင်းစာဆရာဂျမေးကာရှော့ဂီဒီဆုံးမှုပြဿနာအတွက်ဆော်ဒီစိုးရအနေနဲ့ထိန်းချုပ်နိုင်ဖို့ကြိုးစားနေချိန်မှာတူရကီဘက်ကတော့ဒီဘေးရန်နိုင်ငံအပေါ်ဖိအားတွေဆက်ပြီးတော့မြင့်တင်နေပါတယ်တူရကီမြို့တော်အစ္စတန်ဘူကဗလီချောင်းတစ်ခုမှာတောက်ချနေမှာပဲယာရီနဲ့ချီတဲ့ဒီသတင်းစာဆရာကာရှော့ဂီကိုထောက်ခံသူတွေကစူဝေးစူတောင်းပွဲတွေကျင်းပခဲ့ကြပါတယ်။တူရကီဆိုရပါတီ AK ပါတီရဲ့ထိပ်တန်းအကြီးအကဲတွေလည်းဒီစူတောင်းပွဲကိုတက်ရောက်ခဲ့ကြပြီးသတင်းစာဆရာကာရှော့ဂီအတွက်တရားမျှတမှုယာယီတောင်းဆိုခဲ့ကြပါတယ်။ဒီ AK ပါတီရဲ့ဒုတိယခေါင်းဆောင်နဲ့ကာရှော့ဂီရဲ့တငယ်ချင်းလည်းဖြစ်တဲ့ယက်ဆွန်အက်ကေကသူတို့အနေနဲ့ကာရှော့ဂီအတွက်ခုခံတောင်းဆိုနေကြတာဖြစ်တယ်။သူတို့လူချင်တာကဂလစားခြေရာမျိုးမဟုတ်ဘူး။တရားမျှမျှတတဖြစ်ပဲလူချင်တာပါလို့ဆိုပါတယ်။သူကဆက်ပြီးအခုဒီပြစ်မှုအတွက်လူ15ဦးကကျူးလွန်ခဲ့တယ်လို့ sorry ဆိုရကပြောလာတာရှိတယ်။ဒါပေမဲ့ delivery အနေနဲ့အခုလိုတတ်ဖြတ်နိုင်ဖို့သူတို့ကိုယ်တိုင်ဆုံးဖြတ်ခဲ့မှာမဟုတ်ဘူး။ဒါဟာအာယုံလွှဲတဲ့လူရဲ့တသက်ပဲဖြစ်တာမို့လုံးဝယုံကြည်စရာမရှိဘူးဆိုပြီး sorry ဆိုရကိုဝေဖန်ပြစ်တင်လိုက်ပါတယ်ခင
်ဗျာ။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိ line to meter 32 kHz 9335 line to meter 40kilohertz 9653ไลโดมิเตอร์48 kilohertz 6153เนี่ยดุติยานายวะมาไลเลมิเตอร์190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ไลโดมิเตอร์20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်မြန်မာပိုင်းကနေပြီးတော့စနေနေ့မနေ့ခင်းနိုင်ငံကသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်။ကမ္ဘောဒီးယားနိုင်ငံကတရုတ်အားပေးမှုနဲ့ပြုလုပ်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းဟာကမ္ဘောဒီးယားနိုင်ငံမှာတရုတ်ရဲ့ရေတပ်စခန်းဖွင့်လှစ်ရေးလမ်းပွင့်သွားစေမယ်ဆိုတဲ့ကိစ္စကိုကမ္ဘောဒီးယားအစိုးရနဲ့အရာရှိတွေကညှင်းဆိုလိုက်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံခိုခွန်နယ်မှာတရုတ် GDG ကုမ္ပဏီနဲ့ပြုလုပ်နေတဲ့ရေနက်စခန်းဟာတရုတ်ရေတပ်သမောတွေစက်ကရာအရက်ဖြစ်လာလိမ့်မယ်လို့ Asia Time Online သတင်းမှာဒီတစ်ပတ်အတွင်းဖော်ပြမှုရှိခဲ့ပါတယ်။ကမ္ဘောဒီးယားကကွယ်ဝင်ဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့တရုတ်ရေတပ်စခန်းအဖြစ်အသုံးချမယ်ဆိုတဲ့ကိစ္စဟာကမ္ဘောဒီးယားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စဖြစ်တယ်လို့ဆိုပါရယ်ကမ္ဘောဒီးယားနိုင်ငံရဲ့ပြည်ပကျွေးမီဒေါ်လာ6ဘီလီယံအနည်းတဝက်ကိုတရုတ်နိုင်ငံမှာတင်ရှိနေတာဖြစ်ပြီးတော့တရုတ်နိုင်ငံဟာကမ္ဘောဒီးယားနိုင်ငံရဲ့အကြီးမားဆုံးရင်းနှီးမြှုပ်နှံသူလည်းဖြစ်ပါတယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံသားတူကိုလှုပ်ပေးရေးပူးပေါင်းဆောင်ရွက်ခဲ့မှုအပေါ်ကျေးဇူးတင်ကြောင်းပြောလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အောက်တိုဘာလတုန်းကတရုတ်နိုင်ငံကနေမြောက်ကိုရီးယားနိုင်ငံထဲခိုးဝင်လာတဲ့ဒီအမေရိကန်နိုင်ငံသားကိုဖမ်းဆီးခဲ့ပြီးအခုအမေရိကကိုပြန်ပို့ပေးမယ်လို့ပြောပြီးမှအခုလိုကျေးဇူးတင်ကြောင်းနိုင်ငံရေးဝန်ကြီးကပြောလိုက်တာပါ။နိုင်ငံရေးဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားဆိုရတရားဝင်အခေါ်အဝါကိုတုံ့နှုတ်လိုက်ပြီးအမေရိကန်အနေနဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့ရီပဘလစ်နိုင်ငံနဲ့ဆွေဒင်တရုတ်ရဲ့ပူပေါင်းကူညီပေးမှုကိုကျေးဇူးတင်တယ်လို့ဆိုလိုက်ပါတယ်။တကယ်တော့အမေရိကန်နိုင်ငံအနေနဲ့မြောက်ကိုရီးယားမှာတန်ယုံမရှိတာကြောင့်ဆွေဒင်တရုတ်ကအမေရိကန်နိုင်ငံကိုစားဒီလွတ်မြောက်ရေးအတွက်ပူပေါင်းဆောင်ရွက်ပေးခဲ့တာပါ။အခုလိုလွတ်ပေးဖို့ရှိတာကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားရင်ကြားစီလုပ်ငန်းတွေကိုထိခိုက်သွားနိုင်တဲ့အန္တရာယ်ရှိတဲ့ဒီပြဿနာမျိုးအတွက်မကြုံစဘူးအဖြေကောင်းရုတ်တရက်ထွက်သွားခဲ့တာပါ။မြောက်ကိုရီးယားဆွေအပိုင်း KCN နဲ့သတင်းဌာနကတော့ဒီအမေရိကန်နိုင်ငံသားကိုသူ့နိုင်ငံပြန်ပို့မယ်လို့တောက်ချနေကကြေညာခဲ့ပေမဲ့စစ်စေးခံရစင်မှာဒီအမေရိကန်နိုင်ငံသားဟာအမေရိကန်ထောက်လှမ်ရေး CIA ကဆေးလွတ်လိုက်သူဖြစ်တယ်လို့ဝန်ခံခဲ့တယ်လို့ထုတ်ပြောနေပါတယ်ခင်ဗျ
ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စလွှတ်တော်ကနေဆုံးဖြတ်ချက်ချနိုင်မှုအရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဆုံးဖြတ်ချက်မူကြမ်းထွက်ပေါ်လာရေးဗြိတိန်ပြည်သူတွေသူ့ဘက်ကနေပြီးတော့ယက်တီပေးကြဖို့အနေတော့ကပဲတက်တွန်းလိုက်ပါတယ်ခွဲထွက်ရေးသဘောတူညီချက်ရဖို့ကမ်းလှမ်းချက်ကဗြိတိန်ကိုလက်အောက်ခံနိုင်ငံတစ်ခုဖြစ်ပြောင်းလဲသွားစေလိမ့်မယ်ဆိုပြီးတော့သူ့ရဲ့ပါတီတင်းကပဲဝေဖန်မှုတွေရှိနေတာပါEU ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်လို့ကြောင်းလူမှုဆန္ဒခိုင်မှုလုပ်ခဲ့တာနှစ်နှစ်ကျော်ကြာလာခဲ့ပါပြီဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါဇင်ဝက်လောက်ရှိတဲ့ဝန်ကြီးတွေလည်းယာလူကနေပြီးတော့နှုတ်ထွက်သွားခဲ့ကြပါပြီဗြိတိန်အောက်လွှတ်တော်အတွင်းမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးအငြင်းပွားနေကြတာပါဒုတိယကမ္ဘာစစ်အစပိုင်းကာလမှာတော့ဗြိတိန်ဝန်ကြီးချုပ်ချိမ်ဘလင်လွှတ်တော်ကနေပြီးတော့ထွက်သွားတဲ့အဖြစ်ပြက်လိုမျိုးဖိအားပေးမှုမျိုးတွေဝန်ကြီးချုပ်ထရီဆာမေအခုရင်ဆိုင်နေရတာပါဒါပေမဲ့လည်းဝန်ကြီးချုပ်မေကတော့ခွဲထွက်ရေးသဘောတူချက်ကိုရရှိရေးဆက်ပြီးတော့ခုခံနေတော့မှာပဲ
Florida ပြည်နယ်မှာ American ထက်လွတ်တော်မှန်နေရာရွေးကောက်ပွဲကမဲတွေကိုလက်နဲ့ပြန်ရည်တွက်မှုစတင်နေပါပြီ American ပြည်ထောင်စုအဆင့်တရားသူကြီးတူကရွေးကောက်ပွဲအရာရှိတွေအနေနဲ့ဒီပြည်နယ်ကိုကမ္ဘာမှာလှောင်ပြောင်ခံရအောင်လုပ်ပေးနေကြတယ်လို့ရွေးကောက်ပွဲအရာရှိတွေကိုဒေါသတကြီးပြောပြီးမှအခုလိုလက်နဲ့မဲရည်တွက်မှုကိုတောက်ကြနေမှာစတင်လိုက်တာပါတရားသူကြီးဝါကာကအခုလိုပြောလိုက်တာကအရင်2000ခုနှစ် American သမ္မတရွေးကောက်ပွဲတုန်းကမဲရည်တွက်တာပြဿနာတက်ပြီးပြည်နယ်တစ်ခုလုံးမှာအခုလိုမဲပြန်ရည်တွက်ရာကနေနောက်ဆုံးမှာဗိုလ်တရားရုံးချုပ်ကဝင်ဖြစ်ရှင်းပေးခဲ့တာကိုရည်ညွှန်းမှုရတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ထိတ်တရောက်နိုင်ငံတကာသတင်းတွေကိုကိုကြောက်အောင်လွင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုနားဆင်ကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေကိုအခုထက်ပိုးပြီးတော့ဆောင်ရွက်နိုင်ဖို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်အတင်းပြန်ပို့ခဲ့ရင်ဒုက္ခသည်ကလေးငယ်တွေထိခိုက်မှာစိုးရိမ်နေတယ်လို့ Switzerland နိုင်ငံ Geneva မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNICEF တာဝန်ရှိသူကပြောပါတယ်အပြည့်စုံကိုမတ်စုမြတ်မောင်ကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
ဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအခြေအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုလည်းရှင်းလင်းပြောကြားခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်ပြန်ပို့ရေးသဘောတူညီချက်နဲ့လုပ်နေတဲ့နေရာမှာဒုက္ခသည်တွေရဲ့စံတမပါရင်လုံးဝပြန်မပို့သင့်ဘူးလို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအေဂျင်စီ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘူလာရက်ကပြောကြားခဲ့ပါတယ်
။ This week we have seen widespread reports that Rohingya refugees in Bangladesh may be forcibly repatriated to Myanmar.
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကိုအတင်းပြန်ပို့နိုင်တယ်ဆိုတဲ့သတင်းတွေအခုသတင်းပတ်ထဲကြကြပြတ်ပြတ်ရပါတယ်။ဒီကိစ္စကို UNICEF ကအင်မတန်စိုးရိမ်ပါတယ်။အထူးသဖြင့်အတင်းပြန်ပို့ခံရရင်ကလေးငယ်တွေအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမလဲဆိုတာကိုစိုးရိမ်ပါတယ်
။ကလေးငယ်တွေကိုသူတို့မိဘအုတ်ထင်းသူတွေနဲ့ခွဲဖို့မသင့်တယ်လို့ပြန်ပို့တဲ့နေရာမှာကလေးငယ်တွေအနေနဲ့စိုးရိမ်ကြောင်းကြစိတ်စိတ်ပင်ပန်းလူပင်ပန်းဖြစ်စေတဲ့အခြေအနေမျိုးမရှိစေသင့်တယ်လို့ဖျားနာနေတဲ့ကလေးမျိုးကိုပြန်မပို့သင့်ဘူးလို့လည်းသူကပြောပါတယ်။ဒုက္ခသည်စခန်းတွေထဲမှာရှိတဲ့ UNICEF ဝန်ထမ်းတွေအလို့သဘောမေးမြန်းတဲ့သဘောထားတွေအရာဒုက္ခသည်အများစုကလုံခြုံရေးအာမခံချက်မရရင်မပြောင်းချင်ဘူးလို့တုံ့ပြန်ခဲ့ကြတယ်လို့ဆိုပါတယ်။ဒုက္ခသည်စခန်းတွေကအခြေအနေဟာခက်ခဲကြမ်းတမ်းပေမဲ့မြန်မာနိုင်ငံဘက်ပြန်ရင်ကြုံနိုင်တဲ့အန္တရာယ်တွေကိုရင်ဆိုင်ရမယ့်အစားဒုက္ခသည်စခန်းတွေထဲမှာပဲနေကျင်ကြတယ်လို့သူကပြောပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာကလေးငယ်တွေမိသားစုတွေကလည်းဆက်လက်ရှိနေတဲ့ကန့်သက်ချက်တွေကြောင့်လွတ်လွတ်လပ်လပ်သွားလာနိုင်ခြင်းမရှိသလိုမဖြစ်မနေလိုတဲ့အကျန်းမာရေးပညာရေးဝန်ဆောင်မှုတွေကိုလည်းအပြည့်အဝမရကြဘူးလို့ UNICEF ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာတဲ့အကူအညီပေးနိုင်ဖို့အတွက်လည်းမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။
Many organizations that worked in northern Rakhine state prior to August 2017 have been unable to resume activities.
ဒီမှာဆိုရရင်ကမ်းသက်ချက်တွေကြောင့်2019ခုနှစ်ဩဂတ်လမှတိုင်ခင်ခိုင်မီနယ်မြောက်ပိုင်းမှာလောက်ကင်နိုင်ခဲ့တဲ့အဖွဲ့အစည်းအတော်များများအခုချိန်ထိသူတို့ဆောင်ရွက်ခြင်းနဲ့အတိုင်းအတာမျိုးအထိလုပ်ခွင့်မရကြသေးပါဘူး။ဒါကြောင့် UNICEF အဖွဲ့ပါဝင်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေကအဟန့်တားမရှိသွားလာနိုင်ဖို့ဆက်ပြီးတော့တောင်းဆိုနေကြတာပါ။အခုကြီးပေးနိုင်ရေးအတွက်လိုတဲ့လှုပ်ထုံးလုံးဤတွေရှင်းရှင်းလင်းလင်းရှိစေဖို့ထောက်ပံ့ကူညီမှုတွေကိုအချိန်မီနဲ့ဘယ်တော့ပို့ပေးနိုင်မယ်ဆိုတာခံမနိုင်စေဖို့နဲ့ကူညီထောက်ပံ့မှုပေးနေသူတွေကိုအကာအကွယ်ပေးနိုင်ဖို့လူမှုအတိုင်းအဝိုင်းတွေကြာယုံကြည်မှုတည်ဆောက်ရေးတွေကိုပါတောင်းဆိုနေကြတာပါ
မြန်မာနိုင်ငံဘက်ကအခြေအနေဟာဆက်ပြီးတော့စိုးရိမ်စရာဖြစ်နေသလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်ကလေးတွေအတွက်လည်းစိုးရိမ်တယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအေဂျင်စီ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘူလာရက်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးမှသူတို့သဘောဆန္ဒနဲ့ပြန်လာနိုင်ရေးလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာပြန်လာနိုင်ရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောထားပါတယ် ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တို့နဲ့ဂျွန်လာရုံးကနားလည်မှုစာချုပ်လွှာလက်မှတ်ထိုးခဲ့ပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်ကိုစက်တင်ဘာနဲ့အောက်တိုဘာမှာနှစ်ကြိမ်သွားခွင့်ပြုခဲ့တယ်လို့နိုင်ငံခြားရေးဌာနအမြင့်ရန်အတွင်းဝင်ဦးမြင့်သူကကြာသာပတေးကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ပုံမှန်လဲထိတွေ့ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာရဲ့ယင်းနှိမ့်မြုပ်နှံမှုတွေအလုံးရင်းနဲ့ဝင်ရောက်လာဖို့ဆိုရင်အခြေခံအဆောက်အအုံလူအချက်တွေဖြည့်ဆည်းပေးဖို့နဲ့စီးပွားရေးဆိုင်ရာမက်လုံးပေးမှုတွေကိုပိုးပြီးတော့ပုံပုံလင်းလင်းမြင်သာစွာပြဖို့လိုတယ်လို့စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာကြွမ်းကျင်သူပညာရှင်တဦးကထောက်ပြပါတယ်။အခြေတောင်အခြားမှာမြန်မာနိုင်ငံဟာစီးပွားရေးအရအခွင့်အလမ်းကောင်းတွေအရှိဆုံးနိုင်ငံဖြစ်တဲ့ကြောင့်လာရောက်ပြီးတော့ယင်းနှိမ့်မြုပ်နှံကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအာဆီယံထိပ်တည်ညီလာခံမှာဖိတ်ခေါ်ခဲ့ပြီးတဲ့နောက်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ဒီကြောင့်ကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင
်ဗျာမြန်မာနိုင်ငံရဲ့မဖုံမျိုးသေးတဲ့ကဏ္ဍတွေမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကစင်ကာပူမှာပြီးခဲ့တဲ့သတင်းပတ်တည်းကျင်းပခဲ့တဲ့33ညမြောက်အာဆီယံထိပ်တည်ညီလာခံမှာမေကွန်းပြောကြားရင်းဖိတ်ခေါ်ခဲ့တာပါမြန်မာနိုင်ငံဟာအရှိတောင်အာရှဒေသမှာရင်းနှီးမြှုပ်နှံဖို့အကောင်းဆုံးနောက်ဆုံးကြံနေတဲ့နေမြေသစ်ဖြစ်တယ်လို့မြေနေရာရှိတာလူငယ်လူသားအင်အားရှိတာတွင်းတွယ်ယတနာနဲ့မရှာဖွေရသေးတဲ့သဘာဝအရင်းမြစ်တွေရှိနေတာကြောင့်နိုင်ငံတကာကုမ္ပဏီတွေအနေနဲ့လာရောက်ရင်းနှီးမြှုပ်နှံကြဖို့ကိုဖိတ်ခေါ်တိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာရင်းနှီးမြှုပ်နှံသူတွေဘက်ကလည်းမိမိတို့အကျိုးအမြတ်တစ်ခုတည်းသာမကဘဲမြန်မာနိုင်ငံရဲ့လူသားအရင်းမြစ်တိုးတက်ဖို့အတွက်ပါတည်သွင်းစဉ်းစားပေးဖို့ကိုလည်းတတိပေးပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့ဗန္ဓာရေးဌာနမှနေပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဗန္ဓာရေးဆိုင်ရာဒါရိုက်တာအဖြစ်ဆောင်ရွက်ခဲ့သူဦးကန်ထွန်းကတော့တိုင်းပြည်ဖွံ့ဖြိုးရေးအတွက်မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့လိုအပ်နေတယ်ဆိုပေမဲ့နိုင်ငံခြားကုမ္ပဏီတွေဝင်လာခြင်းအောင်လို့တော့အခြေခံအဆောက်အုံပိုင်းမှာလိုအပ်ချက်တွေဖြည့်ဆည်းထားပေးဖို့လိုတယ်လို့ထောက်ပြပါတယ
်။အဲ့ဒါလာနိုင်အောင်အနေထားဖန်တီးပေးရမယ်။တိချက်ကလမ်းပန်းဆက်သွယ်ရေးတွေမကောင်းသေးဘူးလို့ကျွန်တော်မြင်ပါတယ်။နှိမ့်ချက်ကအဓိကလျှက်စစ်ပေါ့လေလျှက်စစ်ဆိုရင်ဒုတက်ဖို့လိုတယ်ပြည်စုံမှုလိုတာပေါ့လျှက်စစ်ကရန်ကုန်နဲ့အဝေးနေမှာမရကြဘူးလေမပြည်စုံနောက်ပြီးတော့မြေပေါ့လေနိုင်ငံသားတွေလာလို့ရှိရင်ဒီမှာအင်ကားကရန်စည်းကြီးရယ်မြေတွေကလည်းစည်းကြီးတယ်အမေရိကန်အင်စည်းလောက်တောင်ရှိတယ်ဆိုပြီးအဲ့လိုတွေကိုပြန်ပန်းတယ်လေဆိုတော့အဲ့အချက်တွေကိုအထူးအခွင့်အရေးနေနဲ့ယင်းနှမျိုးနဲ့ဥပဒေမှာဓာတ်ရီထည့်ပြီးသူတို့ကိုလာခြင်းအောင်အင်းရှင်နေနဲ့ဖန်တီးပြဖို့လိုတယ်အဲ့ဒီအချက်သုံးချက်မပြည့်စုံသေးလို့ဟိုနိုင်ငံသားတွေကတွန့်ဆုတ်နေတယ
်ဖွံ့ဖြိုးဖို့အားယူနေတဲ့ပြည်내ထူထောင်စနိုင်ငံတွေမှာနိုင်ငံသားယင်းနှိမ့်မြှုပ်နှံမှုတွေဖိတ်ခေါ်တဲ့အခါကာလအတိုင်းအတာတစ်ခုတည်းအထူးအခွန်ကင်းလွတ်ခွင့်တွေပေးလို့ရှိပါတယ်ဒီအပိုင်းမှာ NLD အစိုးရရဲ့မူဝါဒတွေကထင်သာမြင်သာမရှိသေးဘူးလို့ဦးကန်ထွန်းကဆိုပါတယ
်ဒီအခွန်ကိစ္စရတဲ့အခွန် policy taxation policy ရတဲ့ရေးချိပါမင်းရသားကိုဝင်နိုင်အောင်အထူးခွင့်ပေးရမယ်။အလုံးငန်းနေတဲ့အစဉ်ပြောင်းလုပ်ပေးရမယ်။အခွန်ရှင်းလင်းလင်းမဖော်ခင်ဗျ။ဥပမာကွန်မဏီတခုထောင်နေဆိုရင်အခွန်နဲ့ပတ်သက်ပြီးတော့၅နှစ်ပြင်၁၀နှစ်အတွင်းအခွန်ကိုအထူးရှော့ပေါ်ပြီးတော့ဟုတ်လား import export tax တွေကိုဘယ်လိုကင်းလို့မဆိုပြပြသားသားအရင်ကြီးညာသိနေလို့ထင်ပါတယ်။တိတိကျကျရင်းနှီးမြှုပ်နှံဥပဒေမှာဖဲ့ပေးရမယ
်။နိုင်ငံတကူရဲ့အဖို့မျိုးတိုးတက်မှုအတွက်ရင်းနှီးမြှုပ်နှံမှုတွေလို့တိုင်းကြုံရလေရှိတာကသဘာဝပတ်ဝန်းကျင်ပျက်စီးမှုပြဿနာဖြစ်ပါတယ်ဒီအပိုင်းမှာအစိုးရကဒေသခံတွေအတွက်မူဝါဒချမှတ်ဆောင်ရွက်ပေးဖို့လိုတယ်လို့ဦးကန်ထွန်းကပြောပါတယ်အထူးသဖြင့်ပြည်နယ်နဲ့တိုင်းတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုဝင်လာအောင်အကင်းအကျင်းတွေပြင်ဆင်ဆောင်ရွက်ပေးသင့်တယ်လို့ဦးကန်ထွန်းကအကြံပြုပါတယ
်နိုင်ငံရေးကတော့ကျွန်တော်အမြင်တော့တည်ငြိမ်မှုရှိပါတယ်ဒီရခိုင်ကိစ္စကတော့ပြင်ပပြောကားလို့ကျွန်တော်မြင်ပါတယ်အဲ့တော့ကျွန်တော်သာဆိုရင်ရခိုင်ကိုလုံးဝမဖိတ်ခေါ်ဘူးကျွန်တော်ရန်ကုန်ကယရီတိုင်းဘူတိုင်းပြင်းပြင်းနဲ့မွန်ပြင်းနဲ့မန္တလေးတိုင်းအဲ့ဒီဘာတွေမှာလာလို့လို့ချင်းခေါ်နေဘလို့ကင်းလို့ပေးမယ်လမ်းမဆက်တွေရေဘလို့အောင်မြောင်ဖန်တီးပေးထားမယ်လျှက်စစ်တူအများဆုံးရအောင်ပြည်စုံလုံးလုံးဆက်ယုံနေမှာလျှက်စစ်တွေရအောင်ဖန်တီးပေးမယ်ဆိုပြီးတော့ဒီပေါ့ကိုပြောပြနိုင်လို့ရှိရင်ဒီကိစ္စပြေလည်သွားမယ်လို့ကျွန်တော်ထင်ပါတယ်
အာဆီယံထိပ်သီးညီလာခံမှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံမှာပြန်လည်ရေးဆွဲထားတဲ့ယင်းနှိမ့်မြှုပ်နှံမှုဥပဒေသစ်ဟာအရင်ကထက်လောက်ကန်ရလွယ်ကူသလိုကုမ္ပဏီတွေမှတ်ပုံတင်ရမှာလဲအွန်လိုင်းကတဆင့်အလွယ်တကူလုပ်နိုင်ကြောင်းမ မြန်မာနိုင်ငံကိုယင်းနှိမ့်မြှုပ်နှံသူတွေလာရောက်ဖို့အထူးလိုလားကြောင်းပြောဆိုသွားပါတယ်။ယင်းနှိမ့်မြှုပ်နှံမှုနဲ့နိုင်ငံသားစည်းဝါးဆက်သွယ်ရေးဝန်ကြီးဌာနအသစ်တစ်ခုကိုဖွဲ့စည်းနိုင်ဖို့ပြည်ထောင်စုရှိနေချုပ်ကလွှတ်တော်မှာအဆိုတင်သွင်းခဲ့ပြီးလာမယ့်နိုဝင်ဘာ19ရက်နေ့လွှတ်တော်မှာအတည်ပြုခဲ့ရင်25ခုမြောက်ဝန်ကြီးဌာနဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝေအောင်ပြောပြသွားတာပါ။သွားရရှိမြောက်ခင်ဗျာ။တောင်တုပ်ပင်လေအတွင်းပင်လေရောင်သွားလာမှုဆိုင်ရာကျင့်ဝတ်စည်းကမ်းရေးဆွဲနေတာကိုထိရောက်တဲ့တိုးတက်မှုတွေဖြစ်အောင်လှုပ်ဆောင်ဖို့အာဆီယံအဖွဲ့ကိုအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကတိုက်တွန်းလိုက်ပါတယ်။တောင်တုပ်ပင်လေအတွင်းတရုတ်ရဲ့နေမီချဲ့ထွင်မှုတွေနဲ့ပတ်သက်လို့အခြေတောင်အခြားနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားမပြေမလည်ဖြစ်နေတာနှစ်တော်ကြာလာနေပါပြီ။အမေရိကန်ရဲ့တွန်းအားကြောင့်ဘလို့ထူးခြားမှုတွေရှိလာနိုင်ပါသလဲဆိုတာနဲ့ပတ်သက်ပြီးတော့ The Love Genie ရဲ့ Nikki Ching တို့ရဲ့ပြပေါ်ထားတဲ့သတင်းလွှာကိုကိုကျော်အောင်လွင်ဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။တောင်တရုတ်ပင်လယ်တွင်ပင်လယ်ရေကြောင်းတော်လာမှုဆိုင်ရာလိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေရေးဆွဲဖို့တရုတ်နဲ့အာဆီယံနိုင်ငံတွေကြားသဘောတူပြီးတော့ရေးဆွဲနေကြတာ။၃နှစ်ကြာလာပါပြီ။အခုချိန်ထိမပြီးသေးပါဘူး။စင်ကာပူနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကတော့ဒီရေးဆွဲမှုကိုဆက်ပြီးတော့လှုပ်ဆောင်ဖို့အမေရိကန်ဘက်ကတိုက်တွန်းတယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့မနေ့တုန်းကပူးတွဲကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
် The United States encourages ASEAN to continue to move forward with a meaningful and binding code of conduct for the South China Sea
ASEAN ဒေသရင်းနိုင်ငံတွေအနေနဲ့တောင်တရုတ်ပင်လယ်နဲ့ဆိုင်တဲ့အဓိပ္ပာယ်ပြေဝပြီးတော့အားလုံးကိုခြုံငုံမိစေမဲ့ကျင့်ဝတ်စည်းကမ်းရေးဆွဲမှုတွေကိုဆက်ပြီးတော့လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်စင်ကာပူအပါအဝင်ဒေသရင်းနိုင်ငံတွေအနေနဲ့ကိုယ်နဲ့ဆိုင်တဲ့ရေးပိုင်နယ်ထဲမှာလေလာစူးစမ်းမှုတွေကိုပိုင်ဆိုင်တဲ့ရင်းမြစ်တွေကိုရှာဖွေဖော်ထုတ်တာတွေကိုရေပိုင်နဲ့အတွင်လှုပ်ရှားသွားလာတာတွေနဲ့ဒီလုပ်ငန်းတွေနဲ့ဆိုင်တဲ့မိတ်ဖက်နိုင်ငံတွေရွေးချယ်ထူထောင်တာတွေကိုလုပ်နိုင်ရပါလိမ့်မယ်
တောင်တရုတ်ပင်လယ်ဟာနိုင်ငံတစ်ခုကပိုင်ဆိုင်တဲ့ပင်လယ်မဟုတ်ဘူးလို့လည်းအမေရိကန်ဒုသမ္မတမိုက်ပင်စ်ကဆက်ပြောပါတယ
် The South China Sea doesn't belong to any one nation and you can be confident Mr. Prime Minister
တောင်တရုတ်ပင်လယ်ဟာဘယ်နိုင်ငံတစ်ခုကမှပိုင်ဆိုင်တဲ့အရာမဟုတ်ပါဘူးဒါကိုစင်ကာပူဝန်ကြီးချုပ်အနေနဲ့ခိုင်ခိုင်မာမာယုံကြည်ထားနိုင်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာဥပဒေတွေကခွင့်ပြုထားသလောက်လေကြောင်းပြန်သန်းမှုတွေရေကြောင်းသွားလာမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာပါကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကိုရှေ့တန်းတင်ပြီးတော့လှုပ်ဆောင်သွားမှာပါ
အမေရိကန်ဘက်ကအာဆီယံအဖွဲ့ကိုအခုလိုတိုက်တွန်းနေပေမဲ့တကယ်တမ်းလက်တွေ့လိုရတဲ့ကိစ္စမှာတော့မလွယ်လာပါဘူးတောင်တရုတ်ပင်လယ်တွင်းမှာလှုပ်ရှားဆောင်ရွက်နေတဲ့တရုတ်ရဲ့ခြေလှမ်းတွေကအာဆီယံနိုင်ငံတချို့အတွက်စိတ်ပူစရာပါဒူပိုင်နယ်ကိုပိုင်နယ်အငင်းပွားနေတဲ့ကျွန်းတွေမှာတရုတ်ဘက်ကဆောက်လုပ်ရေးတွေလှုပ်ဆောင်နေပြီးတချို့ကစစ်ရေးမှာအသုံးပြုဖို့ဖြစ်ပါတယ်တချို့နေရာတွေမှာလည်းလူလုကျွန်းတွေကိုဖန်တီးတိစောက်နေတာပါတောင်တရုတ်ပင်လယ်တွင်းရေပိုင်နဲ့ဆိုင်ရာအငင်းပွားမှုကနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေနဲ့လည်းဆက်ဆက်နေတာကြောင့်ရှုပ်ထွေးတဲ့ပြဿနာတွေဖြစ်ပါတယ်။ဒါကြောင့်လဲကျင့်ဝတ်စည်းကမ်းရေးဆွဲနိုင်ရေးကထင်သာတာထက်ပိုပြီးတော့ကြန့်ကြာနေတာပါ။ရေပိုင်နဲ့ငင်းပွားမှုမှာပါဝင်ပတ်သက်နေကြတာကဘရူနိုင်း၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကတစ်ဖက်၊တရုတ်ကတစ်ဖက်ဖြစ်ပါတယ်။တောင်တရုတ်ပင်လယ်တွင်းမှာရေနံနဲ့သဘောပေါက်တံငွေထွက်တဲ့နေရာတွေလည်းရှိနေတာကြောင့်ဒီတရံဇာတ်ရင်းမြစ်တွေရှာဖွေဖို့ရေးမှလည်းရေပိုင်နဲ့ဆိုင်ရာငင်းပွားမှုတွေကြောင့်ပြဿနာတွေတက်နေကြတာပါ။ချုပ်ချာအနာပိုင်ဆိုင်မှုကိစ္စကြောင့်ကျင့်ဝတ်ရေးဆွဲရေးကြန့်ကြာနေတာလို့စင်ကာပူနိုင်ငံနိုင်ရန်တက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနက OE Song ကပြောပါတယ
် This sort of verging on issues of sovereignty would pop up and whenever they pop up
ချုပ်ချာအနာပိုင်ဆိုင်မှုကိစ္စပေါ်လာတဲ့အခါတိုင်းကျင့်ဝတ်ရေးဆွဲရေးဆိုင်ရာညှိနှိုင်းသူတွေအနေနဲ့သူတို့ရဲ့နိုင်ငံတွေကိုပြန်သွားပြီးကြုံနေရတဲ့အခြေအနေတွေကိုတိုင်ပင်ဆွေးနွေးကြဖို့လိုပါတယ်အဲ့ဒီလိုလှုပ်ဆောင်မှုတွေကလည်းအချိန်တော်တော်ကြာပါတယ်
တောင်တရုတ်ပင်လယ်ဆိုင်ရာကျင့်ဝတ်စည်းကမ်းရေးဆွဲဖို့အာဆီယံဘက်ကကမ်းလှမ်းခဲ့တဲ့ဒီစီဇန်ကိုတရုတ်နဲ့စတင်ပြောဆိုခဲ့တာ1996ခုနှစ်ကတည်းကဖြစ်ပြီးညှိနှိုင်းပြောဆိုမှုတွေကလှုပ်တစ်ချက်မလှုပ်တစ်ချက်ရှိနေခဲ့တာပါဒီကျင့်ဝတ်တွေကိုအတည်ပြုနိုင်မှုဆိုတာကဒီကိစ္စမှာပါဝင်ပတ်သက်နေကြတဲ့နိုင်ငံတွေအားလုံးကကြီးမားတဲ့အထောက်ဖန်တီးမှုတွေကိုပြသရမှာဖြစ်တယ်လို့ဒီကျင့်ဝတ်စည်းကမ်းတွေပေါ်ပေါက်အောင်လှုပ်လို့တဲ့ဆန္ဒလဲအခိုင်အမာရှိဖို့လိုတယ်လို့အာဆီယံရေကြောင်းတော်လှန်မှုဆိုင်ရာလေ့လာရေးအဖွဲ့ကအော်တိုဘာလာတော့ကပြောထားပါလေအခုလာမယ့်2019ခုနှစ်အတွင်းကျင့်ဝတ်စည်းကမ်းမူကြမ်းတရက်ကိုထွက်ပေါ်လာအောင်လှုပ်ကြဖို့အာဆီယံနိုင်ငံတွေကအားခဲထားကြပါလေတရုတ်ဝန်ကြီးချုပ်လီကာရှင်းကတော့ပိုင်နဲ့အငင်းပွားမှုပြဿနာတွေကဒေသရင်းနိုင်ငံတွေအနေနဲ့ဖြေရှင်းလို့ရတဲ့ကိစ္စဖြစ်ပြီးကျင့်ဝတ်စည်းကမ်းရေးဆွဲမှုကိုလည်းတရုတ်ဘက်ကတက်တက်ကြွကြွနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမယ်အပိသက်သဘောတူညီမှုကိုလည်းလာမယ့်3နှစ်အတွင်းတရုတ်ဘက်ကရစေချင်ပါတယ်လို့ပြောထားပါလေ
ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ2014ခုနှစ်ကဟောင်ကောင်မှာဖြစ်ပွားခဲ့တဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုဥဆောင်ခဲ့ကြတဲ့ဆန္ဒပြခေါင်းဆောင်တွေဟာဆန္ဒပြပွဲပြီးဆုံးခဲ့ပြီးတော့၄နှစ်နီးပါးကြာလာမဲ့ တနင်္လာနေ့ကျရင်တရားရင်ဆိုင်ကြဖို့ရှိနေပါတယ်။ဟောင်ကောင်ကနေ VOA သတင်းတောက် Even Hill People ရဲ့သတင်းတော်ကိုဆက်ပြီးတော့တင်ပြပေးပါမယ်။ Benny Time, Chan Kamin နဲ့ River and Chu Yumin တို့ဟာ2014ခုနှစ်ဒီမိုကရေစီရေးဆန္ဒပြမှုမှာပါဝင်ခဲ့တဲ့သူတို့ရဲ့အခမ်းကဏ္ဍအတွက်ထောင်နှံ9ထိတိပြည်တံချခံရနိုင်တဲ့အမှုကိုတနင်္လာနေ့တရားရုံးမှာစစ်ဆေးခံရဖို့ရှိနေပါတယ်။တောင်းနေချီတဲ့ဟောင်ကောင်မြို့နယ်လူထုဟာနှစ်လကျော်ကြာမြင့်တဲ့အထိလမ်းမတွေပေါ်မှာထွက်ခဲ့ကြပြီး Umbrella Movement ထိလှုပ်ရှားမှုလို့လူသိများခဲ့တဲ့ဆန္ဒပြပွဲမှာပါဝင်ခဲ့ကြပါတယ်။2014ခုနှစ်နှောင်းပိုင်းမှာဖြစ်ပွားခဲ့တဲ့အဲ့ဒီဆန္ဒပြပွဲဟာဟောင်ကောင်ရဲ့အဆင့်မြင့်ဆုံးခေါင်းဆောင်ဖြစ်တဲ့အုပ်ချုပ်ရေးမှုကိုတိုက်ရိုက်ရွေးချယ်နိုင်မှုအတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြခေါင်းဆောင်3ဦးရင်ဆိုင်နေကြရတဲ့ဆွဆွဲချက်တွေထဲမှာရွေးကောက်ပွဲစနစ်ကိုပြုပြင်ပြောင်းလဲမှုလုပ်မပေးဘူးဆိုရင်2013ခုနှစ်အတွင်းဟောင်ကောင်ရဲ့စီးပွားရေးအချက်အချာဒေတာတစ်ဝက်ကိုတင်ပိတ်ထားကြဖို့သွေးကြိုးလှုပ်ဆော်ခဲ့တယ်ဆိုတဲ့ဆွဆွဲချက်လည်းပါဝင်ပါတယ်။သူတို့ပေါ်ဒီလောက်ထိပြင်းထန်တဲ့ဆွဲချက်တင်လာလိမ့်မယ်လို့မျှော်လင့်မှထားတဲ့အကြောင်းအခုတော့ထောင်နှံအပြစ်ပေးခံရဖို့များနေပြီဖြစ်ကြောင်းဟောင်ကောင်မှာရှိတဲ့ Chinese University ကပမောက္ခချန်းကပြောပါတယ်
။ We already prepared for it and we understood that that might have a serious consequence for our job as a professor.
ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားကြပါတယ်ဒီနေရာမှာကျွန်တော်တို့ရဲ့အလုပ်ကိုင်တွေပေါ်ဆိုးဝါးလာတဲ့အကျိုးဆက်တွေကြားရောက်လာနေတယ်ဆိုတာကိုပမောက္ခတရားအနေနဲ့လည်းနားလည်ထားပြီးသားပါဒါပေမဲ့အခုလိုမျိုးအလွန်ကိုထုကဲဆန်းပြားစွာဆွဲချက်မျိုးတင်လိုက်မယ်လို့တော့ဘယ်တော့ကမှထင်မထားခဲ့ပါဘူးအခုတော့အများဆုံးထောင်ဒဏ်9နှစ်ထိချခံရနိုင်တာပေါ့ဗျာ
သူတို့၃ယောက်ဟာတနင်္လာနေ့ကျရင်လွတ်တော်အမတ်2ဦးပါဝင်တခြားဆန္ဒပြခေါင်းဆောင်6ယောက်တို့နဲ့အတူတရားရင်ဆိုင်ကြရတော့မှာပါသူတို့၉ယောက်ကိုမီဒီယာတွေကထီကိုကြောင်လို့ခေါ်ဆိုနေကြပါတယ်။တရားရေးဌာနကသူတို့ရဲ့အမှုကိုစစ်ဆေးနေတဲ့ကာလဖြစ်တဲ့အတွက်ဘာမှတစုံတရာမှတ်ချက်ပေးပြောဆိုစရာမရှိပါဘူးလို့ VOA ကိုစာနဲ့အကြောင်းကြားခဲ့ပါတယ်။ဒါအပြင်2014ခုနှစ်ဆန္ဒပြပွဲအဆုံးသတ်ခဲ့ပြီးတဲ့နောက်ပိုင်းလူပဏျောက်ကိုတရားစွဲဆိုမှုပြုလုပ်ခဲ့တယ်ဆိုတာကိုလည်းမှတ်တမ်းတင်ထားခြင်းမရှိဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့တရားစွဲဆိုမှုတွေကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့ကောင်စုံကန်ကသူ့ရဲ့ blog မှာဆန္ဒပြပွဲနဲ့ဆက်ဆက်ပြီးတော့ပတ်သက်သူ220ကိုတရားစွဲဆိုခဲ့ပြီး88ယောက်ကိုပြစ်ဒဏ်တွေချမှတ်ခဲ့တယ်လို့យေတာထားပါတယ်။ George Wong ဟာ2014ခုနှစ်နောက်ပိုင်းတရားစွဲဆိုခံခဲ့ရသူတွေထဲမှာပါဝင်ခဲ့ပြီးဆန္ဒပြရာမှာပါဝင်ခဲ့တဲ့ဆယ်ကျော်သက်လူငယ်တွေကထင်ရှားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။ဒီမိုကရေစီလှုပ်ရှားမှုမှာကာလကြာရှည်လက်တွဲခဲ့တဲ့ခေါင်းဆောင်၃ယောက်ကိုတရားစွဲဆိုမှုအပေါ်စိတ်နှောက်ရှက်ဖြစ်ရတဲ့အကြောင်းသူက VOA ကိုပြောပါတယ
် They are the prominent and senior leaders in democracy movement of Hong Kong and they have
သူတို့ဟာဟောင်ကောင်ရဲ့ဒီမိုကရေစီရေလှရှမှုမှာထင်ရှားလူသိများတဲ့ခေါင်းဆောင်ဟောင်းတွေဖြစ်ကြပါတယ်ကျွန်တော်မမွေးခင်ကတည်းကဒီမိုကရေစီအတွက်သူတို့တွေတိုက်ပွဲဝင်ခဲ့ကြတာပါအထူးသဖြင့် River and Chu ပေါ့ဗျာထောင်နံအပြစ်ပေးလိုက်မှာကိုကျွန်တော်အတော်စိုးရိမ်ပါတယ်တကယ်ကိုစိတ်နှောက်ရှက်ဖြစ်เสียဖြစ်ပါလိမ့်မယ်
။ရှည်ရဲအတွက်မရေမရဖြစ်နေတဲ့ချိုင်းကတော့ဟောင်ကောင်မှာပြုတ်လုတဲ့အကြမ်းမဖက်တဲ့ဆန္ဒပြမှုပေါ်မှာလေးစားမှုထားရှိတဲ့အရင်တုန်းကချမှတ်ခဲ့မှုတဲ့ဆုံးဖြတ်ချက်တွေအတိုင်းတရားရုံးကလိုက်နာဆောင်ရွက်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းပြောဆိုပါတယ်ခင်ဗျာ
။ဒီမနက်ခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့နည်းပညာအစရှိတဲ့ကဏ္ဍတွေနဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ VOA American တန်ကစနေနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီခန့်အတန်လွှင့်ပေးနေပါတယ်။ VOA ကို VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလို့ရတဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ25.32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ VOA American တန်ခါစနေနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ပြင်လိုင်းလက်မီတာ190ကီလိုဟတ်1905ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာအပြင
်အဲ့ဒီအပြာကြီးကိုဆင်းကြီးနဲ့ထောင်ပြီးတော့နေထိုးတဲ့နေရာမှာထားရတာပေါ့ထားပြီးတော့အဲ့ဒီကနေပြီးတော့ဆင်းလာတာက28ဖို့လေ28ဖို့ဆိုတော့ကျွန်တော်တို့ကဒီမီထိုးမှုသုံးမယ်ဆိုလို့ရှိရှိရင
်အပတ်စဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍကိုလည်းတင်ဆက်ပေးပါမယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအပေါ်မပြည့်ကိုဝင်းမင်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါ Nikkei Asian Review စာဆောင်ကအာဆီယံကနေမြန်မာနိုင်ငံဒုက္ခသည်အခြေတဲ့ကိုမိမောင်းထိုးပြလိုက်တာကြောင့်ဖိအားတွေမြန်မာလာနေပြီဆိုတဲ့ကောင်းစင်နဲ့အာဆီယံရဲ့တခြားနိုင်ငံဝင်မဆက်တဲ့မူဝါဒကိုကြော်ပြီးရှာရှာပါပါစိုးရင်ကြောင်ထုတ်ပြလာတာကိုထောက်ပြလိုက်ပါတယ်နိုဝင်ဘာလ15ရက်နေ့ထုတ်ဒီစာဆောင်ရဲ့အင်တာနက်ဆာမင်နာမှာနိုင်ငံရေးနဲ့စီးပွားရေးကဏ္ဍလက်ထောက်အက်ဒီတာကတ်ဆူဟီကိုဟာရာကမကြာခင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တက်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲရဲ့ဥက္ကဋ္ဌကြီးညာချက်ထဲမှာရခိုင်ဒုက္ခသည်အရေးဟာစိုးရင်စရာကိစ္စရပ်လို့သုံးနှုန်းထားတယ်လို့ဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဗိုလ်ဒူးနေ့ကထုတ်ပြန်ခဲ့တဲ့ဒီအာဆီယံဥက္ကဋ္ဌကြီးညာချက်ထဲမှာပဲရခိုင်ပြည်နယ်ဒုက္ခသည်အခြေအနေကိုအာဆီယံထိပ်သီးပွဲမှာဆွေးနွေးခဲ့ကြပြီးမြန်မာဘက်ကလည်းဒီကိစ္စကိုပြန်ရှင်းပြခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအာဆီယံကြီးညာချက်ထဲမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မသုံးခဲ့ဘူးလို့ဆက်ပြောထားပါတယ်။ဒီကြီးညာချက်ထဲမှာပဲမြန်မာအစိုးရဘက်ကနေဒီပြဿနာကိုဖြေရှင်းဖို့ကြိုးစားနေတာကိုထောက်ခံပေမဲ့မြန်မာအစိုးရဖွဲ့စည်းပေးထားတဲ့စုံစမ်းရေးကော်မရှင်နေနဲ့လူခွင့်ရေးဆွဆွဲချက်တွေအပေါ်လွတ်လွတ်လပ်လပ်ဖက်မြမြတရစုံစမ်းစစ်ဆေးပြီးတာဝန်ယူတာဝန်ခံမှုပြပေးဖို့ကိုလည်းတောင်းဆိုထားတယ်လို့ဆိုပါတယ်။အခုလိုတခြားနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုစိုးရင်ကြောင်ရှာရှာပါပါဝင်ပြောလိုက်တဲ့ဒီအာဆီယံကြီးညာချက်ကြောင့်မြန်မာနိုင်ငံကဒီလူခွင့်ရေးကိစ္စတိုးတက်မှုနှေးကွေးလာနေတဲ့အပေါ်တခြားအာဆီယံနိုင်ငံတွေကဆက်သီးမခံခြင်းစိတ်များလာနေတာကိုပြနေတာဖြစ်တယ်လို့လည်းဒီစာဆောင်ကထောက်ပြလိုက်ပါတယ်။ဒီပြဿနာအပေါ်မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ကလည်းအပြင်းထန်ဝေဖန်ခဲ့ကြပြီးအာဆီယံဥက္ကဋ္ဌကြီးညာချက်ထဲမှာလည်းပြည်ပြည့်စုံပြီးရေရှည်ခံမဲ့အဖြေရာရေးအတွက်ပြဿနာအခြေခံစည်းမျဉ်းကိုဖြည့်ရှင်းပေးဖို့တိုက်တွန်းထားတယ်လို့ Nikkei Review ကဖော်ပြလိုက်ပါတယ်။နောက်သတင်းတစ်ပုဒ်မှာတော့American အနေနဲ့မြန်မာနိုင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်အပြီးလေးမှာပဲတရုတ်နိုင်ငံဘက်ကတော့မြန်မာကိုချက်ချင်းထောက်ခံပေးလိုက်တယ်လို့ Reuters သတင်းဌာနကရေးသားလိုက်ပါတယ်။နိုဝင်ဘာ15ရက်နေ့ထုတ် Reuters သတင်းထဲမှာ American ထူးသမရ Mike Pence ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ရမှာ Rohingya တွေပေါ်ချိုးဖောက်ခဲ့တာတွေဟာစင်ကြေပေးစရာမရှိဘူးလို့ဗိုလ်ထုတ်ကဝေဖန်ပြီးနောက်မနေ့ကြက်တာပရိမာပဲတရုတ်ဝန်ကြီးချုပ် Lee Ki-shan ကလည်းဒေါန်ဆန်းစုကြည်နဲ့တွေ့ရမှာမြန်မာစုအရရခိုင်ပြည်နယ်ပြဿနာမှန်မှန်ကန်ကန်ဖြေရှင်းဖို့ကိုထောက်ခံတယ်လို့ပြောလိုက်ကြောင်းရေးသားထားပါတယ်။ဒီကောက်ဆောင်နေနဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာတရားထွေဆောင်ခဲ့ရမှာအမေရိကန်ဆိုရဘက်ကတော့သူ့ရဲ့အပြင်းထန်ဆုံးအသုံးအနှုန်းကိုဒုသမ္မတ Mike Pence ကတဆင့်မြန်မာဘက်ကိုပြောလိုက်ပြီးမှတရုတ်ဘက်ကတော့မြန်မာနဲ့ထုံတန်းစင်လာဆွေမျိုးပတ်ဖို့ဆက်ဆံရေးကိုအလေးထားမြင့်တင်သွားမယ်။မြန်မာစုအရတည်ငြိမ်မှုရှိရေးကြိုးပမ်းချက်တွေကိုလည်းထောက်ခံတယ်လို့ထည့်သွင်းပြောခဲ့ကြောင်း Reuters ကရေးသားထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဘက်ကလည်းတရုတ်နိုင်ငံအနေနဲ့မြန်မာငြိမ်းချမ်းရေးနဲ့ရခိုင်ရေးပေါ်တောက်လျှောက်နားလည်ထောက်ခံပေးလာတာပါဝင်မြန်မာနိုင်ငံကိုအချင်းချင်းကူညီပေးခဲ့တာအတွက်ကျေးဇူးတင်ကြောင်းပြောခဲ့တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကြေညာချက်ကိုကိုကာဘီ Writers ကဖော်ပြထားပါတယ်ခင
်ဗျ။ဒါကတော့ကမ္ဘာမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့မနက်ခင်းတိုင်းနားဆင်နေကြ American Indian သုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးပါမယ်။ဒေါ်လာလတန်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
တွင်ပြမယ် idiom အသုံးကတော့
the buck stops here
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက th the buck the buck ကတမင်ဘိုးလို့အဓိပ္ပာယ်ရပြီး STOPS stops ကရတာ HERE here ကဒီနေရာမှာဆိုတော့ဇက်ဇုထုံရဲ့လုံောက်သေးပေကတော့ဒီနေရာမှာသမင်ဘူးရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပြစီဘက်ကဒီနေရာမှာ buckhorn knife ဆိုတဲ့သမင်ဂျိုနဲ့လက်ကင်လှုပ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါတယ်အဲ့ဒီဓာတ်ကိုရှေ့အမေရိကန်ကောက်ဘွိုင်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကင်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ် buckhorn knife သမင်ဂျိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်ဒါကြောင့်မို့ buckhorn အတူကို buck ဆိုပြီးတော့သုံးတာဖြစ်ပါတယ်idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် the buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒီသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့ဇပွဲရှိမှဒီစာသားကိုထောင်ထားတာဖြစ်ပါတယ်ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထားကြောင်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့မှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုရည်ညွှန်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops hereNo one else can do the deciding for him. That's his job.
သမ္မတဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုစားမဆုံးဖြတ်ပြနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The president, whoever he is, has to decide the buck stops here.No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်။ဒါကတော့အမေရိကန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။
ရရှိများရှင်ရခိုင်ပြည်နယ်ရေးပါဝင်မြို့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေချာမှာပါဝေဖန်တန်းတွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှုတ်ဆက်တွဲတက်ရောက်မှုတွေဘာတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံကဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးပေးမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့ခြင်းရင်ဒီကနေ့ည9:00နာရီမှတက်ရင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါရခင်ဗျာ။ခုတော့အမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်။အမေရိကန်နိုင်ငံသားရေးဌာနကကမကထပြုတဲ့ဝိုင်စီလီလို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်နေတဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုလာရောက်လေ့လာခွင့်ရတဲ့လူငယ်ခေါင်းဆောင်တွေနဲ့တူနာပြုတက္ကသိုလ်မှာကျောင်းဆင်းပြီးတော့လက်ရှိ Danish Refugee Council မှာ Gender Based Violence Prevention ကိုအမျိုးသမီးများအကြမ်းဖက်မှုဟန်တာရေးအစီအစဉ်တာဝန်ခံအဖြစ်ဆောင်ရွက်နေသူမတ်တန်နာချိုလည်းပါဝင်ပါတယ်သူရဲ့လုပ်ငန်းအတွေ့အကြုံနဲ့ပတ်သက်လို့အကြောင်းစုံကိုတွေ့ဆုံမေးမြန်းပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းကတင်ပြထားပါတယ်နားဆင်ပါခင်ဗျာ
Because it only serves to make me more determined to achieve my final goal. And I come back even stronger.
ဒီလို
သူကအခု YCD အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတာပေါ့နော်။ဟိုကျမသိချင်တာကပေါ့နော်ဒီ YCD ကိုခေါ်တဲ့အခါမှာဟို YCD ရဲ့သူရွေးမှာပေါ့နော
်။ဟုတ်ကဲ့
။ဆိုတဲ့အခါကျတော့ခင်မျိုးသူရဲ့ဟိုအတွေ့အကြုံပေါ်မှာမူတည်ပြတော့ပေါ့နော်
။ဟုတ်ကဲ့။
တွေ့ကြုံစိတ်ဝင်စားမှုအာတန်မှုတွေပေါ်မှာသူတို့ရွေးတယ်ဆိုတဲ့အခါကျတော့အဲ့ဒါလေးနည်းနည်းရှင်းပြပေးပါ
။ကျမကတော့ပြီးတာတော့သူနာပြုတ်တက်ကတော့2000ခွန်ကပေါ့နော်ကြောင်းပြီးတာပေါ့ဒါပေမဲ့ကြောင်းပြီးတဲ့အချိန်မှာကျမအစိုးရဝန်ထမ်းတော့မလုပ်ခဲ့ဘူးဒါပေမဲ့အာရှတော်ဝင်မှာ3နှစ်ခွဲလောက်ကျမသူနာပြုအနေနဲ့လုပ်ခဲ့တယ်ပြီးတော့ကျမက development နဲ့ chain ကိုစက်ဝင်စားလို့ကျမ NGO လောကတွေဝင်ခဲ့လိုက်တယ် NGO လောကလည်းစဝင်ကစားအချိန်မှာတော့ကျမ public health ပေါ့နော်စစချင်းဝင်နေတော့ဒီ MSF Holland ပေါ့နော်အဲ့ဒီမှာကျမ counselor လုပ်ခဲ့တယ်ဒါကတော့ HIV project ပေါ့နော်အဲ့ဒီအနေမှာနောက်ပိုင်းကျမက development sector community level တွေကိုကျမဆင်းတဲ့ development project တွေလုပ်တယ်အဲ့ဒီမှာတော့ health development နဲ့ကျမလုပ်ခဲ့တဲ့ခဲမြန်မာနဲ့စခဲ့တယ်ပေါ့နော်ကျမ NGO လောက်ကတည်းကဝင်တဲ့အချိန်မှာကျမ gender နဲ့ပတ်သက်တဲ့ training တွေကျမရတယ်ပေါ့နော်အဲ့အချိန်မှာကျမ gender concept တွေ gender equality ဆိုတာဘာလဲဆိုတာကျမသိလာတယ်ဘာကြောင့်သိလာလဲဆိုတော့ကိုငယ်ဘဝဖျက်သက်လာတဲ့အချိန်တွေကိုရီဖိနှိပ်ခံရတဲ့အချိန်တွေနဲ့ပတ်သက်ပြီးကမှ gender equality နဲ့ဘလို့ပတ်သက်ဆက်နွယ်နေတယ်ဆိုတာတွေကိုပြန်လဲတွေးပြီးကမှကျမဒီကျမဒါလုပ်မယ်ဆိုပြီးတော့ပေါ့နော်အဲ့ဒါကြောင့်မို့လို့ကျမကကျမလုပ်နေတဲ့ Daniel Refugee Council ကိုကျမက Gender Based Violence Prevention Officer အနေနဲ့ကျမဝင်ခဲ့တယ်ပေါ့နော်
ဟုတ်ကဲ့
ကျမခင်မြန်မာမှာအဲ့တော့ကကျမက Senior Project Officer ဒါပေမဲ့ကျမရဲ့ project က gender နဲ့မျိုးဆက်ပွားကျန်းမာရေးကိုတွဲပြီးတော့လုပ်ရတဲ့စီမံချက်ပေါ့နော်အဲ့ဒီမှာကျမကအိဟာနဲ့ပတ်သက်တဲ့ဘူသူရတွေသိထားတယ်။နောက်ပြီး community မှာကျမကတော်တော်လေးအတွေ့အကြုံရှိထားတယ်။ community မှာဘလို့တွေဖြစ်နေတယ်ဆိုတာ။အဲ့ဒီကာလအတွင်းမှာကံက YC League ကနေပြီးကမှသူတို့ media မှာသူကြီးညာတယ်။ကြော်လာတဲ့ခါမှာသူတို့တောင်းဆိုတဲ့အချက်တွေကိုကျမအတွေ့အကြုံတွေနဲ့ကျမကရေးတယ် propose လုပ်တယ်။ကျမလက်ရှိမှာဘယ်မှာလုပ်နေတယ်ရခိုင်မှာကျမလုပ်နေတဲ့အမျိုးသမီးနဲ့ပတ်သက်တဲ့ဒီ prevention နဲ့ GBV gender based violence prevention နဲ့ Respond program ကျမလုပ်နေတယ်ဒါတွေနဲ့ပတ်သက်လို့ရှေ့ဆက်ကျမဘယ်လိုလုပ်မယ်ဆိုတာတွေနဲ့ပတ်သက်လို့ကျမထည့်ရေးရတာပေါ့ကျမတို့ application လုပ်တဲ့အခါမှာသူတို့မေးခွန်းပေါ့နော်ခုနကခုမေးတဲ့အဲ့ဒီမှာကျမတို့အကြောင်းတွေရယ်ကျမတို့ experience တွေရယ်ပြီးတော့ကျမတို့ရှေ့ဆက်ပြီးကျမတို့ဘာလုပ်ချင်လဲဆိုတာတွေကိုထည့်ရေးပြီးတော့ချက်ရတာပါဟုတ
်ကဲ့ကျမစိတ်ဝင်စားတာကစောစောကခင်ဗျားသူပြောတဲ့ gender equality နဲ့ပတ်သက်ပြီးတော့ကျမဒန်လူခွင့်ရေးကျမခွဲခြားဆက်ဆံမှုပေါ့နော်အခြေအနေနဲ့ပတ်သက်ပြီးတော့စောစောကခင်ဗျားသူပြောကိုစိတ်ဝင်စားလာတယ်ကိုသဘောပေါက်လာတယ်ဆိုတဲ့အခါကျတော့ဒီမြန်မာနိုင်ငံမှာဒီကြမ်းမတန်းသူအခွင့်အရေးကြမ်းမခွဲခြားဆက်ဆံမှုအခြေအနေကဘယ်လိုရှိပါလဲရှင
်အခုလက်ရှိကတော့မြန်မာပြည်မှာကြာဒီ gender issue ဆိုတာက big issue မဟုတ်ဘူးဘာဖြစ်လဲဆိုတော့မြန်မာအမျိုးသမီးတွေကနေသားကြနေပြီးသားဖြစ်နေရလေအမျိုးသားတွေကိုအိမ်ဦးနဲ့အဖြစ်သဘောထားရမယ်လို့ရဒီထုံးနှံ့ကြီးကတော်တော်လေးကိုလွှမ်းမိုးထားတဲ့အတွက်ကြောင့်မဟုတ်လို့အမျိုးသမီးတွေအပေါ်မှာဒီ gender equality ရှိတဲ့မရှိတဲ့ဆိုတဲ့အပေါ်မှာကဒီဟာကဒီအမျိုးသမီးတွေကိုယ်တိုင်ကလက်မခံတာတွေအများကြီးရှိရပေါ့နော်အခုကျမတို့ကဘယ်လိုပဲလှုပ်လှုပ်ဒါပေမဲ့အမျိုးသမီးအများစုကတော့သူတို့ရဲ့တမတ်ရိုးကြပေါ့နော်ဒီဓာကြီးကို big issue ကြီးလို့တော့မမြင်သေးဘူးပေါ့နော်မမြင်သေးတဲ့အတွက်ကြောင့်မို့လို့နေရာလဲမယူတတ်ကြသေးဘူးလို့ယူဆမိတယ်ပေါ့နော်ဒါပေမဲ့ဒါကတော့သူတို့ရဲ့ right ပါပဲပေါ့နော်ဒါအမျိုးသမီးတယောက်ကအိမ်ကိုကိစ္စကျမလုပ်တယ်ဒါလည်းတာဝန်တစ်ခုပဲဒါပေမဲ့ကျမကခေါင်းဆောင်ဖြစ်ချင်တယ်ဆိုလဲကျမတာဝန်တယ်ဒါပေမဲ့အဲ့လိုမျိုးကျမခေါင်းဆောင်ဖြစ်ချင်တယ်ကျမကဒါလုပ်မယ်ဒါလုပ်မယ်ဆိုတာကျမတို့မှာလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရှိတဲ့အနေအထားမျိုးကိုဖန်တီးပေးနိုင်တဲ့စနစ်ရှိဖို့တော့လိုတယ်ဟု
တ်ကဲ့
ဘာကြောင့်ကျမဒီလိုပြောလဲဆိုတော့ကျမငငယ်ရဆိုလို့ရှိရင်ဆယ်တန်းအောင်နဲ့အမှတ်စင်းကြီးထွက်တယ်ကျမအမှတ်ကောင်းတယ်ဒါပေမဲ့ကျမပိုင်းလော့ဖြစ်ချင်တယ်ဒါပေမဲ့ကျမတို့အောင်စင်းထွက်တဲ့နှစ်က2003 2004အဲ့ဒီနှစ်မှာပိုင်းလော့လေရင်မှုတက္ကသိုလ်အဲ့ဒီဟာကသူတို့ဝင်ခွင့်ကအမျိုးသား only လို့သတ်မှတ်ထားတဲ့အတွက်ကြောင့်မလို့ကျမဖြစ်ချင်တဲ့အခွင့်အရေးအပေါ်ကျွန်တော်ဒီကျမဆုံးရှုံးခဲ့တယ်ဒါပေမဲ့ဒီ2015နောက်ပိုင်းမှာတော့အခုတက္ကသိုလ်မှာလည်းအထာလေးနည်းနည်းစပြီးပြောင်းလဲလာတယ်အရင်တုန်းကရေချောင်းတက္ကသိုလ်မှာဆိုလို့ရှိရင်တော့မိခလေးတွေမဝင်ရဘူးခုဆိုမိခလေးတွေဝင်ခွင့်ရပြီပေါ့နော်ဒီပိုင်းလော့ဆိုလို့ရှိရင်လည်းမိခလေးတွေအဲ့လိုမျိုးလုပ်ခွင့်ရပြီပေါ့အဲ့လိုမျိုးလေးတော့နည်းနည်းတော့ဒီလက်ရှိတက်လာတဲ့အစိုးရလက်ထက်မှာတော့အဲ့ဒီစနစ်လေးပြောင်းလာအဲ့ဒီဟာလေးရဆက်ပြီးတော့တန်းတို့ equality ကိုပေါ့နော် opportunity တွေကိုတန်းတို့ရအောင်ဟိုလုပ်ပေးတဲ့အားမျိုးလေးတွေစပြီးတော့
တွေ့လာ
ရပြီပေါ့နော်ဟုတ
်ဟိုနောက်တစ်ချက်ကကျွန်မစိတ်ဝင်စားတာကခင်ဗျသူကပြောရခိုင်ပြည်နယ်မှာဒီ gender equality နဲ့ပတ်သက်ပြီးလုပ်နေတယ်ဆိုတဲ့ခါကျတော့အဲ့ဒီမှာအခြေအနေဘယ်လိုရှိနေလဲရှင်းပြပေးပါ
ကျွန်မအဲ့ဒီမှာလုပ်တာတော့တစ်နှစ်လောက်ပဲရှိပါသေးတယ
်
ကျွန်မကအဓိကလုပ်တာတော့ဒီ gender ပေါ့နော် based violence prevention နဲ့ response ဆိုတော့ကျွန်မလုပ်ရတဲ့ရွာတွေကဒီ IDB camps လဲပါတယ်ပြီးလို့ရှိရင်ရခိုင်ရွာလဲပါတယ်ပြီးလို့ရှိရင် Muslim host community လို့သူတို့ပြောတယ်ပေါ့နော် နေတဲ့ရွာလေးလည်းပါတယ်ပေါ့
ဟုတ်ကဲ့
အဲ့ဒီမှာကျမတို့ကတော့ဒီ channel ဒီ GBB program ကိုကျမတို့ဝင်တာပေါ့နော်ကျမတို့ဝင်နေတဲ့ခါမှာကျတော့ဘာလုပ်လဲဆိုတော့အမျိုးသမီးစင်တာတွေစောက်တယ်အမျိုးသမီးတွေကိုအသိပညာရအောင်ကျမတို့ဖြန့်ဝေတယ်အဲ့တော့အမျိုးသမီးတွေဘာအသိပညာလဲဆိုတော့ကျမတို့မျိုးဆက်ပွားကျန်းမာရေးအသိပညာ gender equality နဲ့ပတ်သက်တဲ့ဟာအမျိုးသမီးအခွင့်အရေး gender based violence ဆိုတဲ့ဒီဟာတွေရဲ့ concept တွေကိုကျမတို့အဒီမှာအမျိုးသမီးစင်တာမှာကျမတို့က awareness session တွေလုပ်တယ်မျိုးသမီးစင်တာမှာဆိုလို့ရှိရင်မျိုးသမီးငယ်လေးလာမယ်ဆွေးနွေးမယ်သူတို့ကျန်းမာရေးအကြောင်းတွေသူတို့ရဲ့ခံစားချက်တွေသူတို့ community တွေမှာသူတို့ရဲ့အခွင့်အရေးဘယ်လောက်ထိရှိတယ်သူတို့ဟာဘယ်လောက်ထိသူတို့ရဲ့ community ထဲမှာဖိနှိပ်ခံနေရတယ်သူတို့တွေဘယ်လိုတိုးတက်ဖို့လိုအပ်တယ်ဒါတွေကိုကျမတို့ကသိအောင်ကျမတို့အုပ်စုဖွဲ့ပြီးဆွေးနွေးတယ်ပြောဆိုတယ်ပေါ့နော်အားကြီးလုပ်တယ်ပေါ့နော
်အဲ့ဒီမှာတစ်ချက်ပေါ့နော်စောစောခင်ဗျားတို့ပြောသူ IDP camps ဒီ Muslim လူအဖွဲ့အစည်းတွေမှာတွားတယ်ဆိုတဲ့အခါကျတော့ကျမတို့အခုဒီ Rohingya တွေပေါ့နော်ဟိုဘက်နိုင်ငံကိုထွက်ပြေးတဲ့အခါမှာအဓိကပါပါသွားတာတဝက်ကျော်လောက်ကအပြုသမီးနဲ့ကလေးတွေဖြစ်တယ်ဒီသူတို့ပြည်ဒီဘင်္ဂလားဒေ့ရှ်ကလူ့ကြမ်းမာရေးဆရာဝန်တွေကသူတို့ကမွတ်စလင်အမျိုးသမီးတွေကိုသူတို့က family planning ပေါ့နော်မိသားစုစီမံကိန်းချပြီးတော့ပရိသတ်တားတဲ့ဤအမျိုးမျိုးကိုသူတို့သုံးစီချင်ကြတယ်ဒါပေမဲ့လို့လေအဲ့အမျိုးသမီးတွေကမသုံးလို့ကြဘူးမသုံးလို့ကြတာကလည်းသူတို့အမျိုးသားတွေရဲ့ကြီးစိုးမှုကြောင့်ရယ်နောက်တစ်ခုကသူတို့ဘာသာရေးရဲ့ကြီးစိုးမှုကြောင့်ပေါ့နော်အဲ့လိုမျိုးအနေအထားတွေရောဒီ IDB camp စီသွားတဲ့ခါမှာခင်ဗျားသူတို့တွေ့ကြရပါလား
ဟုတ်ကဲ့တွေ့ကြရပါတယ်ဒါတွေကတော့ကျမတို့ဒီကျမတို့အမျိုးသမီးစင်တာတွေဒီမှာကျမတို့ကအမျိုးသမီးစင်တာလုပ်ရင်မျိုးသမီးတကယ် strong ဖြစ်တဲ့ woman တွေခေါ်ပြီးတော့အသိပညာတွေပေးတယ်မဟုတ်လ
ားဟုတ်ကဲ့
အဲ့လိုအနေထားမျိုးတော့မှကျမတို့ camp leader တွေရဲ့ပေါ့နော်ကျမတို့ကတခါကြသူတို့ရဲ့ဘယ်လိုပြောမလဲချုပ်ကင်ခြင်းနဲ့ control လုပ်ခြင်းနဲ့အနေထားမျိုးတွေနဲ့ရင်ဆိုင်ရတာတွေရှိတယ်ပေါ့နော်အခုနကပြောသလိုပဲ family plan တွေလုပ်တဲ့အခါကျမတို့ဆွေးနွေးဖြစ်ပါတယ်ဟုတ
်ကဲ့
သူတို့ပြောတဲ့အတိုင်းပဲမဟုတ်လားကျမတို့မှာကျမတို့ဒီဘာစေးသုံးမယ်ဘာကလေးဘယ်နှစ်ယောက်ယူမယ်ဆိုတာကျမတို့ဆုံးဖြတ်ပိုင်ခွင့်မရှိဘူးဒါကကျမတို့ဘာသာတရားရကျမတို့ကကလေးယူရမယ်ပြီးတော့ကျမတို့အမျိုးသားနဲ့ကျမတို့ခွင့်မပြုဘူးပေါ့နော်ဒါမျိုးတွေကြုံရတယ်နောက်တစ်ခုကကျမတို့က response ဆိုတာကဒီမှာသူတို့ community မှာဖြစ်တဲ့ rape case တွေပေါ့နော် child rape case တွေရှိတယ်အရွယ်ရောက်ပြီးကမှ rape ဖြစ်တဲ့ဟာတွေရှိတယ်ဒါပေမဲ့ child rape case တွေကတော့ပုံများတယ်အဲတက်ငင်မရိမှုတွေပေါ့နော်ဒီလိုမျိုးတွေရှိတယ်အဲ့လိုမရင်းမှုတွေမှာလဲသူတို့ကအဲ့ဒီတန်ကလေးတွေကိုသူတို့ဘယ်လိုလုပ်လဲဆိုတော့ဘာသာရေးခေါင်းဆောင်တွေသူတို့တိုင်ပင်ပြီးတော့လက်ထပ်လိုက်တယ်လက်ထပ်လိုက်ဆိုတာကဒီလိုမျိုးကလေးကိုယောကျေးပေးလိုက်တာပဲရှိတယ်ပြီးတော့ပြန်ကွာရှင်းတယ်ပြီးရင်သူ့မှာတခြားမိန်းမရှိတယ်ကလေးရှိတယ်ဒီလိုမျိုးနဲ့သူတို့ဘာသာသူတို့ဖြစ်ရှင်းကြတယ်သူတို့ community ထဲမှာကျမတို့ကကြတော့အဲ့လိုမျိုးမဟုတ်ဘူးကျမတို့ကသူတို့ကို awareness လုပ်တယ်ဒါဟာတရားဥပဒေနဲ့ညှိတယ်တကယ်လို့ဒါမိမိမှာဒါဆန္ဒရှိရဆိုရင်တရားဥပဒေအရရင်ဆိုင်နိုင်လို့ရတယ်လို့ကျမတို့ awareness လုပ်လို့အခုဆိုရင်တချို့ဆို break case တွေတက်တယ်တက်တဲ့အခါကျမတို့ကဒီကျမတို့အနေနဲ့ကြတော့ကျမတို့ကချိတ်ဆက်ပေးရတယ်အဲ့ဒီဥပဒေဝန်ဆောင်မှုတွေရအောင်ဒီကနေ့က justice တရားဥပဒေတရားပေါ့နော်တရားရင်ဆိုင်နိုင်ဖို့အတွက်အဲ့လိုလုပ်တဲ့အခါမှာတော့ကျမတို့လည်းတော်တော်လေးခက်ခဲပါတယ်ဒီဝန်ဆောင်မှုတွေရဖို့အတွက်ပေါ့နော်အဲ့တစ်ဖက်က survivor ပေါ့နော်အကျပ်ပတ်ခံရတဲ့လူကလည်းသူရှက်တယ်ကြောက်တယ်သူ့လူတို့ရဲ့ဖိနှိပ်မှုကြောင့်သူ့ကိုသူဖွင့်ပြော်လိုက်လို့ဒီလိုအကူအညီတောင်းလို့ရှိရင်သူ့ကိုတခုခုလုံမှလဲစိုးရိမ်တယ်တစ်ဖက်ကကျမတို့ဝန်ဆောင်မှုပေးတဲ့လူတွေကြတော့လဲကျမတို့စနစ်တွေ procedure တွေအားနေသေးတဲ့အတွက်ကြောင့်မလို့တော်တော်လေးကိုကျမတို့ဂျာတွေကချိတ်ဆက်ပေးရတာခက်ခဲနေတဲ့အနေအထားမှာရှိနေတယ်ပေါ့အပြောချင်တာကတော့သူတို့ community တွေမှာလဲသူတို့အမျိုးသားတွေက human rights ဆိုတာတော့တောင်းဆိုတယ်ဒါပေမဲ့သူတို့အမျိုးသမီးတွေက human rights ကိုတော့သူတို့လေးစားမှုမရှိဘူးသူတို့တွေဘာသာရေးဆိုတဲ့အရာနဲ့သူတို့ဖိနှိပ်ထားတယ် You can
bend but never break me cause it only serves to make me ဒေါ်လာတန်းနဲ့ဒီစဉ်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့သိပ္ပံနဲ့နည်းပညာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါခင်မျိုးသက်စီစဉ်တင်ဆက်တာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာနီးစွမ်းအားနဲ့တနိုင်တပိုင်လျှက်စစ်ထုတ်ယူနိုင်တယ်လို့ရေအားနဲ့ပါအသေးစားလျှက်စစ်ထုတ်ယူနိုင်တာတွေကိုလျှက်စစ်အင်ဂျင်နီယာဦးအောင်ခင်ကပြောပြပေးပါမှာပ
ါကျွန်တော်တို့ဒီမှာဒီနည်းကဆိုလာဖိုတိုဗိုဒိတ်စနစ်တုံးယူနေရတယ်ဖိုတိုဗိုဒိတ်စနစ်ဆိုတာနေအောင်ကြီးတုံးတဲ့ပန်နယ်လေးကို install လုပ်ပြီးတော့ဒါအားတုံးတာပေါ့ဆိုလာပန်နယ်လို့ခေါ်တာပေါ့အဲ့ဒီအပြာကြီးကိုဆင်းကြီးနဲ့ထောင်ပြီးတော့နေထိုးတဲ့နေရာမှာထားရတာပေါ့ထားပြီးတော့အဲ့ဒီကနေပြီးတော့ဆင်းလာတာက28ဖို့လေ28ဖို့ဆိုတော့ကျွန်တော်တို့ကဒီနေထိုးမှုသုံးမယ်ဆိုလို့ရှိရှင်လေ
ဲ့28ဖို့ကိုကျွန်တော်တို့ရန်ကုန်မှာတုံးတဲ့မီအားပေါ့နော်230ဖို့လို့နောက်ပြီးတော့3 phase ဆိုလို့ရှိရှိရင်400ဖို့လို့ကြောင်းမှုအတွက်ဆိုရင်နေရောင်ဆွမ်းအင်အားထွက်တာ DC ထွက်တာလीထွက်တဲ့ဒါလည်း garden ဟိုဒီဘက် AC alternating garden ကိုပြန်ပြောင်းနေတယ်ဆိုရင်သူက inverter လို့ရတယ်အင်ဗာတာလိုရုံမကဘူးအင်ဗာတာလည်းဈေးကြီးတယ်နောက်တစ်ခါဒီညဘက်ကိုမီးထိုးမယ်ဆိုရင်ညဘက်ကျတော့နေရောင်မရှိဘူးဒီနေရောင်မရှိတော့သူကဘာလုပ်ရလဲဆိုတော့အဲ့ဒီအင်ဗာတာကနေပြီးတော့ဘက်ထရီတွေထိုင်ထားရတယ်သူကအဲ့ဘက်ထရီတွေကိုအားသွင်းထားတာပေါ့ဒီပြန်မှာညဘက်ကျတော့အဲ့ဘက်ထရီတွေကနေပြန်သွင်းတဲ့သဘောမျိုးပဲ
ဘက်ထရီနဲ့မီးထိုးမှုဆိုလာပြားကနေဓာတ်အားကိုရယူပြီးလိုအပ်ချိန်မှာတုံးဖို့တိမ့်ထားနိုင်တယ်လို့ရေတင်ဖို့နေရောင်ကနေရတဲ့ဆွမ်းအားကိုဆိုလာပန့်နဲ့ဓာတ်ရိုက်လေးတုံးနိုင်ပါတယ်
ဆိုလာပန်နဲ့ထိုင်ပြီးဆိုလာပန့်ထိုင်လိုက်ဗမာပြည်မှာ300ပြည့်စစ်ကျူးတက်ပြီးဖို့မပြောင်းနဲ့တော့ဒီရိုးရိုးအဲ့ဒီခါလိုက်တခါလဲနေထိုးတာနဲ့အဲ့ဒီဒီပန့်ကလေတာပဲအဲ့ဒါတော်တော်အောင်မြင်ဟိုသူတို့ရေတိုင်ကြီးကြီးတွေမှာအဲ့ဒီအဲ့ဒါလဲထိုင်လိုက်ပြီးရောဒီစဲလဲမကုံတော့ဘူးနေပူလာနဲ့ဆိုလာပန့်ကြီးကတောက်တောက်တောက်တောက်တောက်တောက်တောက်နဲ့လေတဲ့ခါကျတော့အဝီးကြီးတွင်လေအဲဆုပ်ပြီးတော့တင်လိုက်တဲ့ခါကျတော့သူကနေခင်းတနားရီလောက်ဆိုကြီးကလုံးဝပြည့်သွား
လူရည်ထူတက်တဲ့ရန်ကုန်မြို့အတွက်လျှက်စစ်တားကိုအဓိကဖြန့်ဖြူးပေးပေမဲ့ပုံမှန်မရတဲ့အခါအဆင်မပြေဖြစ်တတ်တာမို့ဆိုလာပြားတွေနဲ့တနိုင်တစ်ပိုင်းဓာတ်အားထုတ်ယူဖို့အကြံပေးပါတယ
်။ရန်ကုန်ကအမြဲတမ်းလိုလိုပဲမိုးရွာလွယ်လို့အမြဲတမ်းနေရောင်ကြီးရတာလေ။ရန်ကုန်မြို့အကြီးတစ်ဝိုက်ပေါ့နော်။ဟိုဘက်ရန်ကုန်မြို့ပြည်လူနေရာမျိုးမှာဆိုလာပန်နယ်တွေထိုင်လို့ရတယ်။ဆိုလာပန်နယ်တွေကအနည်း20နှစ်အစိတ်လောက်တော့သူကဂရန်တီလောက်တယ် efficiency run လုပ်ဖို့အတွက်ကိုအဲ့ဒါကတော့ဒီတူစီမံကိန်းသဘောမျိုးပေါ့နော်အဲ့လိုဆိုလာပန်နယ်တွေနဲ့လောလောဆယ်ထိုင်ပြီးရင်ရေရှည်စီမံကိန်းကြတော့တစ်ဖက်ကရေအားလျှက်စစ်တွေကိုတည်ချကြကြနန်းနာအားပေးဖို့ကောင်းတယ်ကျွန်တော်မြင်တာပေါ့နော
်ဟုတ်ကဲ့ရေအားလျှက်စစ်ထဲမှာတနိုင်တစ်ပိုင်လုပ်ဖို့ဆိုရင်ဘလို့နေရာမျိုးကလူတွေရနိုင်ပါလဲဆရာနေရာအရင်ပြောပြပေးပါဆရာ
နေရာအရင်ပြောပြပေးရမယ်ဆိုလို့ရှိရှိတောင်အနည်းအမြင့်ညာတဲ့ချမ်းပြည်တို့ကြရားပြီးတို့တချင်ပြီးတို့အဲ့လိုနေရာမျိုးတွေမှာသူက head and flow ပေါ့နော် head and flow ဆိုတာဒီအမြင့်ရေဂျေဘလောက်ရနိုင်လဲဆိုတာပေါ့မှာ multiple ရေရရစစ်ကစောက်တင်တာလေကျွန်တော်တို့ဒီမိုးပြည့်ရေကာတာကြီးစောက်ပြီးတော့ဒီဘက်ကလောပိတာကိုရေပေးတယ်လေအဲ့တော့ပေးတဲ့အချိန်တုန်းကလောပိတာဆက်တီကဂျင်းရတာနေလို့ကျွန်တော်ကမိုးပြည့်ရေကာတာကြီးကိုစောက်တာလေစောက်ပြီးတော့အဲ့ဒီအင်းလေးကတစ်ဖြစ်ဘူရဲကြီးကတည်းကမှလောင်လောင်ပြီးလောပိတာကိုထူးထူးနေပဲဒီပါရီမှာဆိုရင်ရေမနိုင်ဘူးအဲ့တော့ရေနိုင်ရမယ်နောက်ပြီးတော့အလေးအမြင့်ရှိရမယ်ကြောင်ပြီးသေးတော့နောက်ရေနံတို့ကသူကထုတ်သုံးထုတ်သုံးဆိုရင်ခဏလေးကုန်သွားမှလေရေရစစ်တို့ဘာလို့ကြတော့ရေစီးနေတဲ့ရေ run လုပ်နေမှာပဲဆိုတော့အရှင်ပြေတယ်ကျွန်တော်လောက်ခဲ့ပြီးသမျှတော့ဒီတာအောင်မှဒီရေရစစ်အကေးလေးတစ်ခုစောက်ခဲ့တယ်ချင်းတောင်မှာလည်းတီကေဟာခါဖလန်းမှာလည်းအလိုရေလက်စကေးစောက်ခဲ့မီနီဟိုက်ဒရိုလေးတွေပေါ့နော်တီတိတ်မှာဆိုလို့ရှိရှိ400ကီလိုဝတ်ဆက်နှလုံးထိုင်နေနောက်တစ်ခါဒီဟာခါဖလန်းမှာလည်းအလိုပဲထိုင်နေကျွန်တော်တို့လက်ကကတော့အဲ့ဒီမှာရေလက်စစ်ဆိုတာရှိတယ်လေဒီမှာရေလက်စစ်ကလူကြီးအများလားအဲ့ဒါကြီးလိုက်ပြီးတော့ recycle လုပ်တာပေါ့နော်စာပေးလုပ်တယ်စာပေးလုပ်ပြီးတော့စောက်ဖို့လို့အတွက်ကိုတစ်ခါလေးကြတော့ budget မရတာနဲ့ဟိုအဲ့ဒါတွေကကြာလို့တဲ့တက်ကလူကြီးတွေကခုမကြည့်တာနဲ့ဒါကြီးမလုတ်ချက်ခဲ့တာကြီးလေအများကြီးရှိတယ်။အဲ့တော့ရေအားလက်စစ်ဌာနကတော့အဲဒီဘယ်လူနေရာမျိုးမှာစောက်တင်နေဆိုတော့သူတို့ကတီချာတက်တက်နန်းနာသူတို့သူတို့ recycle လုပ်ထားပြီးကြရတယ်အများကြီးရှိပါတယ
်။ဟုတ်ကဲ့ဆက်နေရာပြီးတော့ဆရာဟိုဆက်ပေါ့နော်ဆက်ကြတော့ဒီအသေးစားရေအားလက်စစ်လေးအတွက်ကိုဘယ်လိုဆက်မျိုးတွေတန်ကြီးဘယ်လောက်နဲ့လူတွေရောတက်နိုင်ပါမလားဆရာအဲ့ဒါလေးနည်းနည်းပြောပြပေးပါ
အဲ့ဒီဆက်ကဘယ်လိုဆုံးဖြတ်ရမလဲဆိုတော့ဥမာအမြင့်လည်းရှိတယ်နောက်ပြီးတော့ရေရှိရလဲကောင်းတယ်ဆိုရင်အဲ့ဒီမှာပယ်လ်တန်ဝီတာပိုင်းဆိုတာလေသူကခွက်တရံပေါ့နော်ခွက်လိုပဲသူကဒီဂျက်နဲ့ထိုးတာပေါ့ကျွန်တော်လော်ဘီတာမှာဆောက်ထားတဲ့အဲ့ဒီတာပိုင်းမျိုးပေါ့အဲ့အဲ့ဒါမျိုးရွေးတင်တယ်ဒါပေမဲ့မျိုးဝကျုံးပေါ်ဒီသားလိုပါလို့ရေကားတော့ကောင်းတယ်ဒါပေမဲ့ဒီ head မရှိဘူးတိတ်မရှိဘူးဆိုလို့ရှိရှိတော့ Kaplan တာပိုင်းမျိုး Francis တာပိုင်းမျိုးအဲ့ဒါမျိုးသုံးတင်တာမင်းအဒီသားပေါ်မှာမူတည်ပြီးတော့အဲ့ဒီဒါပိုင်းရွေးတာကတော့တွက်ချက်ပြီးရွေးရမှာအရင်ကမှလည်းအဲ့ဒီအဲ့ဒါတွေကြွန့်ကျင်တဲ့လူတွေအများကြီးပါတယ
်ဟုတ်ကဲ့ဈေးသိပ်ကြီးလားဆရာအဲ့ဒါပိုင်းတွေက
သိပ်ကြီးတော့လည်းမဟုတ်ပါဘူးအကျန်းချင်းပြောရမယ်ဆိုရင်တော့အဲ့ဒီဒါပိုင်းတွေကလေဆိုကြပါစို့အခုနောက်ဆုံးပေါ်တာတွေကတော့ဒီ inline hydro ဒါပိုင်းဆိုတာအဲ့ဒါကြတော့မီးလက်မပိုက်ကနေပြီးတော့24လမပိုက်လောက်အထိတုံးလို့ရတယ်အမြင့်ကလည်း4500လောက်ဆိုရ Now, flow ကလည်းတရားနေ 30,000 ပေါ့နော်။ gallon per minute လောက်ဆိုရတယ်။အဲ Pelton တို့ဘာလို့ကြတော့သူက pipe ပို့ကြီးလို့ရတယ်။ထောက်ထဲမှာနေလက်မ30ထိသုံးရတယ်။ Now, အမြင့်ပေးရလဲပေး30ကနေပြီးတော့ပေး 1,000 ထိ head ကရတယ်။ Now, ဒီ flow ကလည်းပေါ့နော် 90,000 gallon flow rate ထိရတယ်။အဲ Pelton ကြတော့
ဟုတ်ကဲ့ဆရာကိုရင်အဲ့လိုကူညီပေးခဲ့တာရှိလားရေရလျက်စင်တဲ့ဆက်အသေးလေးတွေလောက်တာတို့ပါတို့
ကျွန်တော်တို့လက်ထက်တုန်းကကာဆလာထုတ်တဲ့ဒါပိုင်းနှလုံးနောက်နောက်တစ်ခါဒီ EPC ကဒါပိုင်းတစ်လုံးအဲ့ဒါဈေးကြိုက်မှာထိုင်မှုရယ်ကျွန်တော်ကိုရင်ထိုင်မှုတာပဲကျွန်တော်ကတော့လျက်စင်နဲ့ပတ်သက်တာပေါ့နော်သူတို့ပွဲလို့ရအောင်လုပ်ပေးခဲ့တာရန်ကုန်မှာကိုအဲ့ဒါတွေ manufacture လုပ်လို့ရတယ်ဟိုနိုင်ငံခြားကနေပြီးတော့မာရင်ဝင်တော့ဈေးရတော့ရှိတာပေါ့လေကိုကကိုရန်ကုန်မှာအဲ့လိုတာပိုင်းနေပါလေညာတွေအဲ့လိုတချို့လူတွေလုတ်တယ်ကျွန်တော်ပြည်တော်အဲ့ဒီသူကနမ်ဆန်ကသူ့ရွာအတွက်ကိုအဲ့လိုမျိုးတာပိုင်းနေ locally သူကိုလုတ်ကြတယ
်အလုတ်ဖြစ်လာဆရာအဲ့နမ်ဆန
်အဲ့လုတ်ဖြစ်ပါလေဒါပေမဲ့သူတို့အကြီးမဟုတ်ဘူးနော်သေးသေးလေးပေါ့အဲမိုက်ခရိုဟိုက်ဒရိုလောက်ရှိမှာပေါ့5 to 100 watt ကီလိုဝတ်လောက်အဲအဲ့ဒါလေးတွေလုတ်ထားတာရှိတယ်တချို့အဲ့လိုရေအားလျှောက်ချက်ကလေးတုံးတာရှိတယ်ရည်ရည်ရည်ဆိုတာဘာမှမဟုတ်ဘူးတကယ်ကြတော့ရေစီးအားကိုယူပြီးတော့ထုတ်သုံးတာပဲရေစီးအားကိုယူပြီးတော့မိထုတ်တယ်ရေစီးအားကိုပြီးတော့လော့ဆက်လုပ်တယ်ရေစီးအားကိုပြီးတော့လေပအောင်သူကလှုပ်လိုက်သုံးတာပါပဲ
ဥအောင်ခင်ပြောကြခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးတက်စီစဉ်တက်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ရဲ့စနေနေ့မနက်ဖက်စီစဉ်တွေကိုမနက်9:00နာရီတိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ။ VOE American တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနက်8:00နာရီကနေ9:00နာရီတိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 1213ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်စနေနေ့မနက်ခင်းအစီအစဉ်မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်အောင်လွင်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
CNN သတင်းဌာနရဲ့အင်ဘီရိုဆိုင်ရာအကြီးအကဲသတင်းတော့ Jim Acosta ရဲ့ American သမ္မတအင်ဘီရိုမှာသတင်းရယူပိုင်ခွင့်ရုပ်သိမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းရယူပိုင်ခွင့်ကိုပြန်အေးပြန်ပေးအပ်ဖို့ Washington DC မြို့တော်တရားသူကြီးကနေပြီးတော့သမ္မတ Donald Trump ဆိုတော့ကိုမနေ့ကပဲအမိန့်ချမှတ်ခဲ့ပါတယ်အခုလိုအမိန့်ချမှတ်ခဲ့ရတာကတရားဥပဒေအရအေးမြူမီအပြစ်မရှိရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတဲ့ American ပြည်ထောင်စုရဲ့ပြင်ဆင်မှောက်အခြေခံဥပဒေပြင်ဆင်ချက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်တဲ့သတင်းလောက်ခွင့်နဲ့မဆိုင်ဘူးလို့ဆိုပါတယ်ကြာခင်တုန်းကအင်ဗီယိုတော်မှာကျင်းပတဲ့သမ္မတတဲ့သမ္မတစတီးရဲ့သတင်းစာရှင်းလင်းပွဲမှာ CNN သတင်းတောက်နဲ့သမ္မတ Trump တို့အမေးဖြေလို့ရင်အငင်းပွားသလိုဖြစ်ခဲ့ပြီးတော့သူရဲ့သတင်းရယူပိုင်ခွင့်ကိုရုတ်သိမ်းခံရတာပါကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆိုးအဝါဆုံးတော်မီလောင်ကျွမ်းမှုကိုထိန်းချုပ်မှုတွေအခုတဖြည်းဖြည်းနဲ့ရှိလာနေပါပြီသေဆုံးသူကအနည်းဆုံး63ရှိပြီးတော့လူ600ကတော့ပျောက်ဆုံးနေစေဖြစ်ပါတယ်အဲ့ဒီမှာ2,800လောက်နေထိုင်တဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းက Paradise မြို့ထဲမှာမိကြီးကျယ်လောင်ကျွမ်းပြီးတော့အဲ့ဒီတမျိုးလုံးနှီးပါပြကျသွားခဲ့ရတာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံသူ့ကိုပြန်လွှတ်ပေးရေးပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်ကြောင့်ကျေးဇူးတင်တယ်လို့ပြောလိုက်ပါတယ်။အခုလိုလွှတ်ပေးတာကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားရင်ကြားစစ်လုံငန်းအတွက်ထိခိုက်သွားနိုင်တဲ့အနေရရှိနေတဲ့ပြဿနာမှာမကြုံစဘူးအဖြေကောင်းရုတ်တရက်ထွက်သွားခဲ့ပါတယ်။မြောက်ကိုရီးယားဆိုအပိုင်းသတင်းဌာနကဒီအမေရိကန်နိုင်ငံသားကိုသူ့နိုင်ငံပြန်ပို့မယ်လို့တောက်ကြနေတုန်းကကြေညာခဲ့ပါတယ်။သူ့ကိုစစ်ဆင်နေတုန်းကသူကအမေရိကန်ကလွှတ်တဲ့ဒီ CIA ကလွှတ်တဲ့လူတို့ကိုဝန်ခံခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံကတရုတ်အပိတ်မှုနဲ့လုပ်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းဟာကမ္ဘောဒီးယားနိုင်ငံမှာတရုတ်ရဲ့ရေဒတ်စခန်းဖွံ့ဖြိုးရေးကိုလမ်းပွင့်သွားစေမယ့်ကိစ္စကိုဆိုတာဟာကမ္ဘောဒီးယားဆိုအနေနဲ့ဒါမဟုတ်ဘူးလို့ညင်းဆိုလိုက်ပါတယ
်။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ညနေပဲ6:00နာရီခွဲကနေ 9:00 ထုတ်လွှင့်ပေးမယ့်အစီအစဉ်ကို line number 16 19နဲ့ 25 တို့ကနေဖတ်ယူနားဆင်နိုင်ပါတယ်။VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.